Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ပြည်နှစ်ဇူလိုင်လ25ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းဒိုမီတာ190တို့ကနေထုတ်လည်ပေးနေပါပြီ။ကျွန်တော်ရဲမထုံပါတရင်တွေကိုကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးသွားပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြော့ပြန်အဖြစ်များနေတဲ့အမေရိကန်ပြည်ထောင်စုတွေကပြည်နယ်တွေအနေနဲ့တာမြင့်ချက်တွေကိုရုတ်သိမ်းပြီးပြန်ဖွင့်ပေးဖို့စီစဉ်နေတာတွေကိုရွှေ့ဆိုင်းထားဖို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းတာဝန်ရှိသူဒေါက်တာအန်တိုနီဖောက်ဂျီကတောင်းဆိုလိုက်ပါတယ်။တောက်ချာနေက The Washington Post သတင်းစာနဲ့အင်တာဗျူးလုပ်ချိန်မှာဒေါက်တာဖောက်ဂျီကပြည်နယ်တွေအနေနဲ့အသွာအလာလုံလုံလာလာပိတ်ပင်တာမျိုးပြန်လုပ်ဖို့မလိုအပ်ပေမဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့အခြေအနေငယ်စောင့်ဆိုင်းတင်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတော်ဝန်ကူးစက်မှုစုစုပေါင်း၄သန်းကျော်ရောက်သွားချိန်နဲ့California, Florida နဲ့ Texas ပြည်နယ်တွေမှာတနေ့တည်းသေဆုံးသူဦးရေ900ကျော်ရှိလာချိန်မှာဒေါက်တာဖောက်ဂျီကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ကမ္ဘာတဝန်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုမှာအမေရိကန်ပြည်ထောင်စုကရှေ့ကဦးဆောင်နေဆဲဖြစ်ပြီးဘရာဇီးနိုင်ငံကကူးစက်မှုပေါင်း2သန်းကျော်နဲ့ဒုတိယ၊အိန္ဒိယနိုင်ငံကကူးစက်မှုပေါင်း1သန်းကျော်နဲ့တတိယနေရာမှာရှိနေပါတယ်။ဒီကမ္ဘာလုံးအတိုင်းအတာအရတော့ကူးစက်မှုပေါင်း15သန်းကျော်ကျော်ရှိနေပြီးသေဆုံးမှုက633,400ကျော်သွားပြီလို့ Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေမှာသွားလာတွေကန့်သက်ထားပြီးတရုတ်နိုင်ငံမှာလည်း COVID-19 စစ်တပ်စစ်ဆေးမှုတွေပိုတိုးပြီးလုပ်နေတဲ့တစ်ချိန်တည်းမှာပဲဥရောပတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြစ်တက်လာမှာကိုစိုးရိမ်မိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေကပြောပါတယ်တကမ္ဘာလုံးကူးစက်မှုစုစုပေါင်း15သန်းခွဲကျော်ရဲ့၅ပုံတစ်ပုံကဥရောပမှာဖြစ်ပါတယ်။သေဆုံးမှုနှုန်းအရလည်းဥရောပကအထင်အားဆုံးဖြစ်ပြီးကမ္ဘာတဝန်းသေဆုံးသူ633,000ကျော်တဲ့ဥရောပနိုင်ငံတွေမှာမနေ့ကအထိသေဆုံးသူပေါင်း38,000ကျော်ရှိတယ်လို့ AFP သတင်းကပြောပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းဥရောပမှာကူးစက်မှုနှုန်းမြင့်တက်လာတာကိုထောက်ပြရင်းလိုအပ်ရင်ပိုပြီးတင်းကျပ်တဲ့စီးပွားရေးချမှတ်ဖို့ WHO ကသတိပေးထားပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်အသက်3နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရတဲ့အတွက်နိုင်ငံတွင်း COVID-19 ကြောင့်သေဆုံးသူတွေထဲအသက်အငယ်ဆုံးဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့ဇီးဝယ်စင်တာတွေဘန်တွေနဲ့စားသောက်ဆိုင်တွေမှာတောက်ကြလေးကစားလို့နှာခေါင်းစီးမတက်မနေရတတ်မှလိုက်ပါတယ်ကလေးငယ်တွေနဲ့ကျန်းမာရေးကျွမ်းကျင်တဲ့ခွင့်ပြုထားသူတွေကလွယ်ပြီးနှာခေါင်းစီးမတက်ရင်ဒဏ်ကျေးငွေပေါင်100ပေးဆောင်ရမှာဖြစ်ပါတယ်ခင်ဗျာနိုဘာလ3ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ပြုလုပ်နေတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေကိုရုရှားတရုတ်နဲ့အီရန်နိုင်ငံတွေကဝန်ရဆွတ်ဖက်နေတယ်လို့အမေရိကန်မျိုးသားတံပြန်ထောက်လှမ်းရေးနဲ့လုံခြုံရေးဌာန NCSC ညွှန်ကြားမှုဝီလျံအီဗာနီနာကသတိပေးပြောကြားလိုက်ပါတယ်။ရန်သူနိုင်ငံတွေကအမေရိကန်နိုင်ငံရဲ့မဲဆွယ်ပွဲတွေကိုယ်စားလှယ်လောင်းတွေနဲ့တခြားနိုင်ငံရဲ့ပြစ်မှတ်တွေရဲ့ပုံကိုယ်ရေးဆိုင်ရာဆက်သွယ်ပြောကြားမှုတွေပေါက်ကြားအောင်ကြိုးပမ်းနေတယ်လို့ဝီလျံအီဗာနီနာကတောက်ကြတွေကထုတ်ပြန်တဲ့ကြေညာချက်မှာထည့်သွင်းပြောကြားခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့အကြားရှင်းပြမှုအပေါ်တည်ရမှုရှိစေဖို့ရည်ရွယ်ပြီးတရုတ်နိုင်ငံကအမေရိကန်နိုင်ငံရဲ့မူဝါဒပိုင်းဆိုင်ရာကိစ္စတွေမှာဩဇာလွှမ်းမိုးနိုင်အောင်ကြိုးပမ်းနေတယ်လို့ရုရှားနိုင်ငံကတော့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်အပေါ်ယုံကြည်နေသွားစေအောင်အင်တာနက်မှာနာမည်ကန်အသုံးပြုသူတွေနဲ့သတင်းမှားတွေကိုအစုလိုက်အပြုံလိုက်တင်ပြီးလွှတ်ထုတ်နေတယ်လို့သူကပြောပါတယ်။အီရန်နိုင်ငံကတော့ online နဲ့လူမှုမီဒီယာတွေကတစင်အမေရိကန်ဒီမိုကရေစီအဖွဲ့အစည်းတွေကိုအားနည်းအောင်နဲ့ရွေးကောက်ပွဲမတိုင်ခင်လူလူအကြားသဘောထားကွဲပြားအောင်ကြိုးပမ်းနေတယ်လို့လည်းကြွကြားမှုဝီလျံအီဗာနီနာကပြောပါတယ်။အမေရိကန်ကထောက်လိုက်ရေးအဖွဲ့အစည်းတွေအနေနဲ့အခုလိုအန္တရာယ်ရှိတဲ့စိုက်ဘာလှုပ်ရှားမှုတွေကိုလှုပ်ဆောင်နေသူတွေကိုအနိကဆောင်ကြည့်သွားမယ်လို့လည်းသူကပြောပါတယ်။ပြည်ကနေဇန်နဝါရီလတုန်းကအီရန်တို့မှိုင်းရင်ပစ်ချလို့ပြန်ချခဲ့ရတဲ့ယူကရိန်းခီးတဲ့တင်လေရဲ့ black box လို့ခေါ်တဲ့လေပြန်သမှုမှတ်တမ်းကိရိယာတွေကိုနိုင်ငံကစုံစမ်းရေးအဖွဲ့ကကနဦးစုံစမ်းမှုပြုလုပ်ခဲ့ပြီးဖြစ်တယ်လို့ကနေဒါနိုင်ငံတည်ယူပို့ဆောင်ရေးလုံခြုံမှုဘုတ်အဖွဲ့ကစာတမ်းပရင်းကပြောပါတယ်ပြည်ထောင်နိုင်ငံပါရီမြို့ကစစ်ဆေးမှုတွေလုပ်ပြီးပြီဖြစ်ကြောင်းစစ်ဆေးမှုကြီးတစ်ခုလုံးပြည်ဆောင်ဖို့ကအချိန်ကြာအောင်မှဖြစ်တယ်လို့စုံစမ်းပြင်းပြမှုအရေးကြီးတဲ့အချက်တွေအများကြီးကြန့်ရှိနေသေးတယ်လို့လည်းဘုတ်အဖွဲ့ဥက္ကဋ္ဌ KD Fox ကပြောပါတယ်စုံစမ်းစစ်ဆေးမှုတွေဥဆောင်ပါဝင်နေတဲ့အီရန်နိုင်ငံအနေနဲ့တရေအချက်လက်တွေကိုအပြန်ဆုံးထုတ်ပြန်ပေးဖို့ကိုလည်း Fox ကတိုက်တွန်းလိုက်ပါတယ်အသေးစိတ်အချက်လက်တွေထုတ်ပြန်ဖို့အီရန်နိုင်ငံကဘုတ်အဖွဲ့ကိုခွင့်ပြုချက်မပေးသေးကြောင်းလည်းသူကပြောပါတယ်လေပြည်ကြအောင်မှာပါဝင်တဲ့ခီးတယ်တွေနဲ့သက်ဆိုင်တဲ့နိုင်ငံတွေကစုံစမ်းစစ်ဆေးရေးအဖွဲ့တွေဒီတစ်ပတ်တည်းခီးတဲ့နိုင်ငံ BEA မတော်တဆဖြစ်စဉ်စုံစမ်းစစ်ဆေးအေဂျင်စီမှာတွေ့ဆုံခဲ့ကြတာပါဇန်နဝါရီလ10ရက်နေ့ကယူကရိန်းခီးတဲ့တင်လေဟာအီရန်နိုင်ငံတီဟရန်မြို့ကနေယူကရိန်းနိုင်ငံကီယက်မြို့ကိုအထွက်မှာအီရန်တို့မှားယွင်းပစ်ခတ်တဲ့ဒုံးကျည်တစ်စင်းထိမှန်ခံခဲ့ရပြီးပြည်ကြခဲ့လို့လေပေါ်လိုက်ပါလာသူ186ဦးစလုံးသေဆုံးခဲ့ပါတယ်
American တန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာစနေနေ့မနေ့ခင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့မြန်မာသင်္ဘောသားတဦးစီမှာကိုဗစ်ကူးစက်နေကြောင်းဗီယက်နမ်အာဏာပိုင်တွေကတောက်ကြနေမှာပြောကြားလိုက်တာကြောင့်ဗီယက်နမ်ရဲ့လူနာအမှတ်413ဦးမြောက်ဖြစ်လာပါတယ်။အသက်32နှစ်အရွယ်အဲ့ဒီသင်္ဘောသားဟာဂျပန်ကနေဇွန်လ16ရက်နေ့ကထွက်ခွာလာပြီးဗီယက်နမ်နိုင်ငံဟွန်ကန်စေကန်းကိုဇွန်လ23ရက်နေ့ကဆားရောက်လာတဲ့လိုင်ဗီးရီးယားမှတ်ပုံတင်အီပန်နမ်မှာသင်္ဘောသားဖြစ်ပါတယ်။သူ့ကိုဇွန်လ6ရက်နေ့အထိကွာရန်တင်းလုပ်ထားပြီးတဲ့နောက်ဟိုတယ်ကိုပြောင်းလာခဲ့တယ်လို့ဆိုပါတယ်။ဇူလိုင်9ရက်နေ့မှာပြုလုပ်ခဲ့တဲ့စမ်းသပ်မှုအတွင်းကိုဗစ်ဖြစ်နေတဲ့ရောဂါလက္ခဏာမပြခဲ့ပေမဲ့ဒုတိယအကြိမ်စမ်းသပ်မှုပြုလုပ်ပြီးနောက်မှာဇွန်လ23ရက်နေ့မှာတော့ရောဂါဖြစ်နေတာကိုတွေ့ရှိခဲ့ရတာပါသူ့ကိုအပူပိုင်းဒေသအထွေထွေရောဂါကုထူးဆေးရုံအမှတ်နှစ်မှာကုသပေးနေပါတယ်ပြီးခဲ့တဲ့ဇွန်လ19ရက်နေ့ကလည်းဒီသင်္ဘောပေါ်ကမြန်မာသင်္ဘောသားတဦးစီမှာကိုဗစ်ကူးစက်နေတာကိုစမ်းသပ်တွေ့ရှိခဲ့ကြောင်းဗီယက်နမ်ကျန်းမာရေးတာဝန်ရှိသူတွေပြောကြားခဲ့တာကြောင့်ဒီသင်္ဘောတစ်ခုထဲမှာတင်မြန်မာဝန်ထမ်း2ဦးကိုဗစ်ကူးစက်တာကိုစမ်းသပ်တွေ့ရှိခဲ့တာပါဗီယက်နမ်နိုင်ငံမှာကိုဗစ်ကူးစက်ထားသူ413ဦးကိုစမ်းသပ်တွေ့ရှိခဲ့ပြီးအဲ့ဒီထဲက48ဦးကိုလက်ရှိဆေးကုသပေးနေဆဲဖြစ်ပါတယ်အခုချိန်ထိဗီယက်နမ်မှာကိုဗစ်ကြောင့်သေဆုံးသူမရှိသေးပါဘူးခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတို့အတွက်အရေးပါတဲ့နေရာတွေမှာအသုံးချဖို့ WFP ကမ္ဘာစာနာရေးကအဖွဲ့ကတဆင့်ဂျာမနီနိုင်ငံကအမေရိကန်ဒေါ်လာ4,000ကျွဲလှူဒန်းလိုက်ကြောင်း WFP ကကြေညာပါတယ်။မြန်မာနိုင်ငံကထွက်ခွာသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အင်းရှင်ကော့ဆက်ဘဇားဒေသတွင်းကလူမှုအတိုင်းဝိုင်းအတွက်လိုအပ်တဲ့နေရာတွေမှာဘင်္ဂလားဒေ့ရှ်အစိုးရအသုံးပြုနိုင်ဖို့အတွက်ဒီငွေကိုပေးအပ်လိုက်တာလို့ဆိုပါတယ်။အခုကာယောဂါဖြစ်နေတဲ့ကာလနဲ့မိုးရွာသည့်အချိန်တွေမှာအသက်ကယ်နိုင်မဲ့အကူအညီတွေအင်မတန်အရေးပါကြောင်းဘင်္ဂလားဒေ့ရှ်အရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဝန်ကြီးဌာနအတွင်းဝန်ကပြောပါတယ်။အကူအညီကိုတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာဂျာမန်တာမန်ကြီးကတဆင့်ပေးအပ်ခဲ့တာပါဂျာမန်အစိုးရနိုင်ငံရေးယုံကတဆင့်ပေးအပ်တဲ့ဒီအကူအညီတွေကတချို့ကိုစာနာမှုဆိုင်ရာအကူအညီပေးနေတဲ့အတိုင်းဝန်ကြားဆက်သွယ်ရေးစနစ်ကောင်းမွန်လာအောင်လှုပ်ဆောင်ရေးအတွက်သုံးစွဲမယ်လို့ဆိုပါတယ်2019ရိုဟင်ဂျာပြည်ပကစတင်ခဲ့ခြင်းကစလို့အခုပေးအပ်တဲ့အလွန်ငွေပါဝင်ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ WFP ယုံကိုဂျာမနီကစုစုပေါင်းဒေါ်လာတန်30နီးပါးလှူဒန်းခဲ့ပြီဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကလက်မခံပါဘူးခင်ဗျာအမေရိကန်နိုင်ငံမှာနိုင်ငံရေးအတိုင်ပင်ခံအဖြစ်ဆောင်ရွက်ရင်းတရုတ်ထောင်လန်းရေးဌာနအတွက်သတင်းအချက်အလက်ရယူပေးနေတဲ့စင်ကာပူနိုင်ငံသားဂျွန်ဝေယိုးကသူ့အဖြစ်တွေအတွက်သနားခံကြောင်းတောက်ကြနေကဝန်ခံပြောဆိုတယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကကြေညာပါတယ်ဒစ်ဆင်ယိုးလို့လည်းခေါ်တဲ့ဂျွန်ဝေယိုးကသူ့ရဲ့သနားခံစာကိုဝါရှင်တန်မြို့တော်အစိုးရတရားရုံးမှာတင်သွင်းခဲ့တာပါယိုးကသူ့အနေနဲ့2015ကနေ2019အတွင်းတရုတ်ထောင်လိုင်းရေးဌာနအတွက်လှုပ်လှုပ်ပြီးခဲ့တယ်လို့သူ့ရဲ့သနားခံစာမှာဝန်ခံပြောဆိုထားပြီးအမေရိကန်စစ်တပ်နဲ့အစစ်မြင့်အရာရှိတွေအပါအဝင်အခြားအစစ်မြင့်ဝန်ထမ်းတွေစီကအရေးကြီးအချက်အလက်တွေရယူခဲ့ကြောင်းဖော်ပြပါတယ်။ယိုးကယုံတော်ကိုတင်သွင်းတဲ့ဆောင်မှာသူဟာတရုတ်ထောင်လိုင်းရေးအဖွဲ့ဝင်အနေနဲ့တွေးဆတာရှိတယ်လို့တရုတ်နိုင်ငံကိုခီးသွားတဲ့အခါမှာလည်းအထူးခွင့်ရေးခံစားရတာတွေရှိကြောင်းဖော်ပြပါတယ်။အစင်ခံစာကိုရေးသားပေးဖို့လူတချို့ကိုယိုးကငွေပေးအပ်ခဲ့ပြီးအဲ့ဒီအစီရင်ခံစာတွေကိုတရုတ်အစိုးရစီပေးပို့ခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စစ်ဝန်ယုံကိုအမေရိကန်အစိုးရကပိတ်သိမ်းလိုက်ပြီးနောက်သိမ်းမကြခင်မှာပဲအခုလိုယိုးရဲ့အသနားခံစာကိုအမေရိကန်ကထုတ်ပြန်လိုက်တာပါ။ဟျူစတန်မြို့တရုတ်ကောင်စစ်ဝန်ယုံဟာအမေရိကန်ရဲ့နည်းပညာနဲ့ညာနာပစ္စည်းမူပိုင်ခွင့်တွေကိုခိုးယူတဲ့နေရာတစ်ခုအဖြစ်အမေရိကန်ကဆွဆွဲထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေထဲမှာလည်းတရုတ်ပွဲလွန်ကျောင်းသား၄ယောက်ကိုဗီဇာလိမ်လည်မှုနဲ့အမေရိကန်ကဖမ်းဆီးခဲ့ပါတယ်။သူတို့ဟာတရုတ်ပြည်သူလွတ်မြောက်ရေးတပ် PLA နဲ့ဆက်နွယ်နေတာကိုလိန်ညာဖုံးကွယ်တယ်ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ COVID-19 ကာယောဂအကာလအတွင်းမြန်မာအပါအဝင်အာဆီယံနိုင်ငံတွေကပြည်သူတွေကြားမာတဲ့ဘဝရရှိခံစားစေဖို့ရည်ရွယ်ပြီးနေ့စဉ်ဘဝမှာဘယ်လိုတက်ကြွလှုပ်ရှားနေထိုင်ရမယ်ဆိုတဲ့နည်းလမ်းတွေလေ့ကျင့်ခန်းတွေပြသတဲ့10မိနစ်ကြော်စာ Be Active ပညာပေးဗီဒီယိုဇာတ်လမ်းတို့ကိုအာဆီယံ Fever နဲ့ WHO အဖွဲ့တို့ပူးပေါင်းပြီးထုတ်လုပ်တင်ဆက်နေပါတယ်ဒီဗီဒီယိုထဲမှာအာဆီယံဒေသကနိုင်ငံအလိုက်ဘောလုံးအကျော်မော်တွေပါဝင်တရုတ်ဆောင်ပြောဆိုထားကြတာပါအာဆီယံကြားမတူကွဲပြားပေမဲ့ပေါင်းစည်းလိုက်ရင်အင်အားကြီးမားလာမှာဖြစ်ကြောင်းမြန်မာစိုးကျမ်းမာရေးအကျိုးကျေးဇူးကိုရရှိဖို့နှိုးကြားတက်ကြွတဲ့လူမှုအတိုင်းဝန်ရှိနေခြင်းကညီညွတ်မှုကိုအားကောင်းစေကြောင်း Be Active ဗီဒီယိုထဲမှာ မြန်မာဘောလုံးသမားတွေဖြစ်တဲ့မမ်မြန်နိုးခင်နဲ့ကိုနန္ဒကျော်တို့ကဗမာဘာသာစကားနဲ့ပြောဆိုထားပါတယ်။သူတို့ပြောတဲ့စကားတွေဟာအာဆီယံကပေးခြင်းတဲ့သတင်းစကားတွေလည်းဖြစ်ပါတယ်။အဲ့ဒီဗီဒီယိုဇာတ်လမ်းထဲမှာတော့ WHO အဖွဲ့က online app ကနေတဆင့်ပြထားတဲ့လေ့ကျင့်ခန်းတွေကိုအကြံပြုထားပြီးတိုက်တွန်းထားပါတယ်ခင်ဗျာ။စနေနေ့မနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညောင်မင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ။အခုလာမယ့်2020ရွေးကောက်ပွဲအတွင်းတိုင်းသားပြည်နယ်တွေမှာဒေသခံပါတီတွေအနိုင်ရလိမ့်မယ်ဆိုတာအပြည့်အဝယုံကြည်ကြောင်းတိုင်းသားပါတီခေါင်းဆောင်တချို့ကပြောတဲ့အကြောင်းကိုတင်ပြကြပါတယ်။2015ရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရခဲ့ပေမဲ့ပြည်နယ်ဒေသတွေမှာလှုပ်တင်လှုပ်ထိုက်တဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်ပကတွေကိုဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတဲ့ဝေဖန်ချက်တွေထွက်ပေါ်နေပါတယ်။ရခိုင်ပြည်နယ်မှာတော့တချို့ပြည်သူတွေက NLD ပါတီကိုညှို့လင့်ချက်နဲ့မဲပေးခဲ့ကြပေမဲ့လက်တွေ့မှာရလက်ကောင်းနေမရှိတာကြောင့်ဒီတစ်ချိန်မှာရခိုင်ဒေသအရေးအာရုံစိုက်လို့မဲ့ AMP ပါတီကိုသာမဲထည့်လိုက်မယ်လို့ယုံကြည်ကြောင်း AMP ပါတီဥက္ကဋ္ဌဦးတာထွန်းလာက VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့2015ထက်ပိုပြီးဟိုအနိုင်ရမယ်လို့ကျွန်တော်တို့ညှို့လင့်တယ်ဘာပဲဆိုရင်ဒီလူတွေကဒီ NLD အစိုးရလက်ထက်မှာအပြောင်းလဲကိုခံစားရတာမရှိဘူးမခံစားရဘဲဘယ်မှာပဲဒီကနေ့မြန်မာပြည်ပြည်သူတွေဒုက္ခကြောက်တာပဲညတာပဲရှိတယ်ပြီးရင်ဒီကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံလို့မှလည်း NLD အစိုးရလုပ်ပိုင်ဆောင်မှုတွေကိုအမလို့အမရပြင်မှုတွေအများကြီးရှိတယ်အဲ့လိုအခြေအနေတွေရှိတဲ့အတွက်ကြောင့်ဒီ2015တုန်းက NLD ပါတီအနိုင်ရခဲ့တဲ့မေးစံတဲ့နေတွေကဒီ2020ရွေးကောက်ပွဲမှာကျွန်တော်တို့အနိုင်ရဖို့ပြခိုင်တော့ပုံမြတယ်လို့ကျွန်တော်တို့ယုံကြည်တယ်။ NLD ပါတီကဟို2000ပြည်သူ့အခြေခံဥပဒေအရသာမဆိုးရဖြစ်နေတာ။ကြည်သူတွေရဲ့လိုအပ်ချက်ကို NLD ဆိုကခိခိမိမိမလုံနိုင်ခဲ့တာတွေကိုကျွန်တော်တို့တွေ့ရတယ်။အဲဒီလိုလိုအခြေအနေတွေရှိတဲ့အတွက်ကြောင့်ဒီမိစ္ဆာတတ်ခြင်းကြည်သူတွေကဒီနေ့အတွက်ကိုရိုးကိုယ်တိုင်ဆုံးဖြတ်ပြီးလောက်ကင်ဆောင်ရွက်တဲ့ပါတီကိုရွေးချယ်မေးပေးလာမယ်လို့ကျွန်တော်တို့ယုံကြည်တယ်။
AMB ပါတီကတော့လွှတ်တော်အသီးသီးမှာ63နေရာဝင်ပြိုင်မှာဖြစ်ပါတယ်။ရှမ်းပြည်နယ်မှာဆိုရင်လည်းဒေသခံတွေက NLD အစိုးရရဲ့လှုပ်ဆောင်ချက်ပေါ်တုံ့တက်လာကြပြီးမိမိတို့တိုင်းသားပါတီအရေးကိုသာအာရုံစိုက်လုပ်ပေးမယ်။ SNLD ပါတီကိုမဲပေးလိမ့်မယ်လို့ယုံကြည်ကြောင်း SNLD ပါတီတွဲဖက်အတွင်းမှုတဲ့ဆိုင်းကျော်ညွန့်ကပြောပါတယ်
။အခုလက်ရှိအနိုင်ရပါတီပေါ့ဗျာ။သူတို့အစိုးရဖြစ်လာတဲ့ဆိုတဲ့ချိန်ကတော့ကျွန်တော်တို့ရှမ်းပြည်အတွက်တမကပေါ့ဒီကချင်တို့ရခိုင်တို့အစားပြည်နယ်မှာရှိတဲ့တိုင်းသားလူမျိုးတွေအတွက်တော့ဟိုအလုပ်ကောင်းကောင်းမလုပ်နိုင်တာရှိတယ်။တိုင်းသားလူမျိုးတွေတိုးတက်စေတဲ့လုပ်ငန်းတွေလှုပ်ဆောင်တာတိတ်မရှိပါဘူး။ဒီတိုင်းသားဒေသတွေဟာတိုက်ပွဲတွေဖြစ်လာတဲ့ကိစ္စတွေမှာဒီအစိုးရကဘာမှအတန်းမထောက်ဘူး။တိုက်ပွဲကိုရပ်တန့်ဖို့ဟိုအမိတ်မပေးတဲ့ကင်တချို့နေရာမှာကအားပေးတဲ့သဘောတော်ဖြစ်တယ်ပေါ့ဗျာ။ရခိုင်ဒေသတွေမှာဆိုရင်တော့ဆိုတော့က2015တုန်းကတော့ဒီနိုင်ငံရဲ့စနစ်တခုပြောင်းလဲနိုင်လားဆိုတော့ဒါပမာမဟုတ်တဲ့တိုင်းသားများတောင်မှပဲလက်ရှိအာဏာရပါတီမဲပေးခဲ့ကြတာပေါ့ဗျာဒါပေမဲ့သူတို့မြောက်မန်းတို့မဖြစ်ခဲ့ဘူးဆိုတော့ကဒီတစ်ခေါက်ကတော့ကိုယ့်အလုပ်ကိုလုပ်မှပဲဖြစ်မယ်ဆိုတဲ့စဉ်းစားချက်ပေါ့ဗျာသူ့လူမျိုးပါတီကိုသူမဲပေးဖို့ပုံများတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးလိမ့်မယ်လို့ကျွန်တော်ကယုံကြည်မျှော်လင့်ထားတယ်
SNLD ပါတီကတော့လွှတ်တော်အသီးသီးမှာစုစုပေါင်းနေရာ150လောက်ဝင်ပြိုင်မှာဖြစ်ပါတယ်။အရင်ကအကွဲအဝဲပြပြဖြစ်နေတဲ့ကချင်ပါတီကြီး၄ခုကိုပေါင်းလိုက်ပြီးအင်အားတောင်းအောင်စုစည်းလိုက်တာကတော့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ပဲဖြစ်ပါတယ်။သူတို့ပါတီသားအနိုင်ရရင်ကချင်စစ်ဆောင်ရင်းနဲ့ဖားကန့်ကြောက်စိမ့်မော်ရေးကိုဦးစားပေးခံတွယ်မယ်လို့ KSPP ပါတီဒုက္ခတတဲ့ဒေါ်တွဲဘူးကပြောပါတယ်
။ကျမတို့ကျင်းပြည်နယ်ပြည်သူ့ပါတီအပေါ်တော့ကျင်းပြည်မှာအနိုင်ရလာလို့ရှိရင်စစ်ဆောင်နဲ့ပတ်သက်ပြီးတော့ကတော့ဒါအထူးကျမတို့ရဲ့ဦးစားပေးအစီအစဉ်ရှိပါတယ်။အဲ့တော့တိုက်ပွဲတွေရပ်ပြီးမှဒီစစ်ဆောင်တွေအကုန်လုံးအင်ကြံနိုင်ဖို့ကျမတို့ကကြိုးပမ်းရမှာပေါ့နော်။ဒီလိုကြိုးပမ်းတဲ့အခါမှာလည်းကျမတို့ကကျမတို့အစိုးရပါမယ်ပြီးလို့ရှိရင်နိုင်ငံတကာအဖွဲ့အစည်းတွေကူညီထောက်ပံ့မှုနဲ့ပေါ့နော်။ပြည်သူလူထုနဲ့တွဲပြီးတော့မှပဲကျမတို့လုပ်ရမှာပါ။အဲကျမတို့ကတော့ဒီပြည်နယ်ရဲ့အခြေအနေကိုနားလည်နေတဲ့လူဒီစစ်ဆောင်စခန်းကြီးရဲ့လိုလားချက်သူတို့ရဲ့လိုအပ်ချက်တွေလည်းကျမသိနေတဲ့အခါကျတော့အဲ့ဒီအားတွေကိုဆောင်ရွက်နိုင်ဖို့အတွက်ကျမတို့စူးစမ်းသွားမှာပါရှင်။အဲ့တော့လက်ရှိကချင်ပြည်နယ်အစိုးရပေါ့ဖွဲ့စည်းပုံအရာပေါ့နော်။လုတ်ပိုင်ခွင့်အာဏာမရှိဘူးဆိုမှပေါ့နော်။ကျမတို့ဒေသတွေအတွက်လုတ်ကင်မှုနည်းနေတယ်။ဒါပေမဲ့ ရထားတဲ့အာဏာထဲမှာကိုကျွန်တော်တို့အများကြီးလုပ်နိုင်ပါတယ်ဒါပေမဲ့လူမှုအဖွဲ့အစည်းတွေနဲ့ပေါင်းစပ်ညှိနှိုင်းမှုတွဲဆုံမှုတော့အင်မတန်နည်းပါတယ
် KSPB ပါတီကလည်းလွှတ်တော်အသီးသီးမှာစုစုပေါင်း68နေရာဝင်ပြိုင်မှာဖြစ်ပါတယ်တိုင်းသားပါတီတွေကဒီလိုမျှော်လင့်ချက်ရှိပေမဲ့ပြည်နယ်တွေမှာလူအများစုနိုင်ရသည့်အတိုင်း2008ဖွဲ့စည်းပုံအရပြည်နယ်အစိုးရကိုဗဟိုကသာဖွဲ့စည်းမှာဖြစ်တဲ့အတွက်ကိုယ်ပြည်နယ်အကျိုးအတွက်တကယ်ပဲလုံနိုင်ပါပါလားNLD ပါတီနဲ့ရောညှိနှိုင်းမှုတွေမရှိတော့ဘူးလားဆိုတာမေးခွန်းထုတ်ဆရာပါ ANB ပါတီဥက္ကဋ္ဌဦးသာထွန်းလှကခုလိုသုံးသပ်ပါတယ
်အဲ NLD ပါတီမှာတန်တားရင်းနဲ့ပတ်သက်ပြီးရဲ့ကော်မတီတခုဖွဲ့ထားတာလေးရှိတယ်ဆိုတော့လေကျွန်တော်တို့သိနေတယ်ဒါပေမဲ့အဲ့ဒီကော်မတီအနေနဲ့က NLD အနေနဲ့ကလေဘေးတန်တားပါတီပါတီနဲ့မှတွဲဆုံဆွေးနွေးဆိုတဲ့ပတ်သက်မျိုးလေးကျွန်တော်တို့ဒီနေ့တည်းကကျွန်တော်တို့မကြားသေးဘူးအဲအဲ့ဒါကြောင့် NLD ပါတီမှာကိုယ်တိုင်ကဒီတန်တားပါတီတွေနဲ့ဆက်ဆံပြီးဆွေးနွေးမဲ့မူဝါဒမျိုးရှိသလားမရှိဘူးလားဆိုတာလေအဲပီပင်ပင်ကျွန်တော်တို့မတွေ့ရသေးတဲ့အတွက်ကြောင့်တော့အဲ NLD ပါတီနဲ့တွေ့မလားမတွေ့ဘူးလို့ဆိုတော့ကြည့်ကြတော့ကတော့စဘူးတော့စောနေဦးမယ်ထင်ပါတယ
်2020ရွေးကောက်ပွဲမှာပြည်သူတွေကဘယ်ဒေသမှာဘယ်ပါတီတွေကိုမဲပေးကြမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ကြောင်းပါခင်ဗျာ
COVID-19 ကာယရောဂါကြောင့်ဖြစ်လာတဲ့ကမ္ဘာစီးပွားကျဆင်းမှုကမြန်မာပြည်တွင်းမှာရှိတဲ့အထည်အလိမ့်နဲ့အထည်ချုပ်လုပ်ငန်းတွေကအလုပ်သမား8သိန်းလောက်ကိုထိခိုက်နိုင်တယ်လို့အပီပီဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ကသတိပေးလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကာယရောဂါကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်နေတဲ့အထက်မှာပြည်တွင်းအထည်ချုပ်လုပ်ငန်းတွေကအလုပ်သမား6သိန်းကနေ9သိန်း9000လောက်ကိုထိခိုက်နိုင်တယ်လို့ ILO ရဲ့ဒီသတင်းပတ်ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြလိုက်တာပါ။ကာယရောဂါကြောင့်မြန်မာနိုင်ငံမှာအလုပ်သမားတွေထိခိုက်နေတာမှုတွေအလုပ်အကိုင်လက်လွတ်ဆုံးရှုံးမှုတွေဟာကြီးမားနိုင်ကြောင်း ILO နဲ့လက်တွဲဆောင်ရွက်နေတဲ့ရွှေပြောင်းအလုပ်သမားပညာပေးစင်တာပြောရေးဆိုခွင့်ရှိသူဦးမိုးဝေကပြောပါတယ်
။အရင်ကနဲ့စာလို့ရှိရင်ကျွန်တော်တို့ရခဲ့တော့ကကျွန်တော်တို့50လောက်ပြောချောက်ပါတယ်။အဲအဲ့ဒါလေကကျွန်တော်တို့ရဲ့ဒီစိတ်ကုန်မှုတွေကျွန်တော်ရဲ့လုပ်သမားတွေကိုလာပြီးတော့သိအားတွေဖြစ်လာတယ်။ကျွန်တော်ကကွင်းဆယ်ကောက်တဲ့ data မဖြစ်တဲ့တွေ့ကျွန်တော်ကစိတ်ရုပ်လို့ရထွက်လာတဲ့ချက်လက်လို့မူတည်ပြီးတော့ကျွန်တော်ကပွားနေရတယ်။ဒါပေမဲ့လည်းဒီချက်မကကျွန်တော်မှဒီဆုံးရှုံးနိုင်တဲ့နေခါဖြစ်ကောင်းဖြစ်နိုင်တယ်
ILO ရဲ့ထုတ်ပြန်ချက်မှာကုန်ကြမ်းပြက်လက်တာပြပကကုန်အမှားတွေမရတာနေဆက်ဝင်ထွက်ဒီမှာပိတ်ပင်ကန့်သတ်မှုတွေရဲ့အကျိုးဆက်အဖြစ်လုပ်ငန်းတွေရှော့ချထားရတဲ့အတွက်အလုပ်သမားတွေထိခိုက်နေတာရတာတွေကိုလည်းဖော်ပြထားပါတယ်အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကတော့ကာယရောဂါကြုံနေရတဲ့မြန်မာနိုင်ငံမှာပြန်လည်အသုံးပြုနိုင်တဲ့နှာခေါင်းဆီးတစ်သက်သမားနှစ်တန်းထုတ်လုပ်ပြီးအလုပ်အကိုင်ခွင့်လန်းရရှိအောင်ဖန်တီးပေးဖို့အပါအဝင်ဒေါ်လာ25တန်းခွဲအကူအညီပေးရေးအစီအစဉ်တွေကိုလည်းအလူရှင်နေနဲ့အတူပူးတွဲအကောင့်တွေဖော်နေရရရှိကြောင်းဒီသတင်းပတ်ထဲမှာပဲထုတ်ပြန်ထားပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့နိုင်ငံတကာအဖွဲ့အစည်းတွေကအထည်ချုပ်လူသားတွေကိုငွေကြေးပါဝင်အကူအညီထောက်ပံ့တဲ့အစီအစဉ်တွေရှိပေမဲ့လည်းလုံလောက်မှုမရှိကြောင်းသွေးစည်းညင်ညူသောသမဂ္ဂများအဖွဲ့ချုပ် SDUM ရဲ့ပြောခွင့်ရဒေါ်မျိုးအေးကပြောပါတယ်။
EU ဟာထောက်ပံ့နေကြတာကအမောင်းနဲ့တွေ့လို့ရှိရင်တော့ဟုတ်ပါပေါ့အများကြီးပေါ့နော်။ဒါပေမဲ့ဒီကိန်း8000ခွဲဆိုရင်ဝင်ပေါ့နော်။အဲ့လောက်ကကြတော့လုံသမားပြောင်းနေတာကာဖာမဖြစ်ဘူး။အတခါမှလည်းကျမတို့လည်းအစ်စ်တဲ့ချင်းနဲ့ချိန်ပြီးတော့သိန်း2000ဆိုတာဆပ်ပုတ်ပေးတယ်။ဒါလည်းအဲ့လိုပဲမရတဲ့လူတွေရှိတယ်။အဲ့လိုကျမကအစိုးရကိုဒီကိန်းမှာကျမတို့တောင်းဆိုလာခဲ့တာအဖာလည်းဆိုပြီးရှင်းပူလုံရင်းလား။အစိုးရအနေနဲ့ဒါကိုအခုချိန်မှာကျင့်သုံးတယ်။ပြီးတယ်လေ။
အစိုးရဘက်ကတော့အလုပ်ရှင်တဲ့အလုပ်သမားတွေရဲ့လူမှုဖူလုံချေထည့်သွင်းငွေကနေထောက်ပံ့ချေပြန်ပေးဖို့လက်ရှိအခြေအနေအထိညှင်းဆုံနေတုံးလို့သူကပြောပါတယ်။အိန္ဒိချင်းထိုင်းနိုင်ငံကလည်းကာယရောဂါကာကွယ်ရေးအစီအမံတွေကိုမြန်မြန်လုပ်ဆောင်ခဲ့ပြီးသူ့နိုင်ငံအတွင်းကမြန်မာ၊လာအို၊ကမ္ဘောဒီးယား၊ရွှေပြောင်းလိုသာစုစုပေါင်း3,000ဝန်းကျင်လောက်ကိုနေရပ်ပြန်ဖို့တိုက်တွန်းအားပေးခဲ့ပါတယ်။နေရပ်ပြန်လာတဲ့မြန်မာရွှေပြောင်းလိုသားတွေရှိနေတုံးဖြစ်ပြီးဒီအခြေအနေကပြည်တွင်း GDP ရဲ့ 4.3% ရာခိုင်နှုန်းအမေရိကန်ဒေါ်လာနဲ့ဆိုရင် 2.8 ဘီလီယံလောက်ရှိရဲ့ဝင်ငွေပမာဏရောကျသွားနိုင်တယ်လို့ ILO ကတွက်ချက်ထားတာပါပြီးခဲ့တဲ့နှစ်ကမြန်မာစီးပွားရေးတိုးတက်မှုနှုန်းက 6.5 ရာခိုင်နှုန်းရှိပေမဲ့အခု2020မှာ 3.8 ရာခိုင်နှုန်းပဲရှိမယ်လို့နိုင်ငံတကာငွေကြေးရောင်းပုံငွေအဖွဲ့ IMF ကခန့်မှန်းထားပါတယ် ILO ရဲ့ထုတ်ပြန်ချက်မှာတော့ကာယရောဂါတက်ရောက်မှုနဲ့အကျိုးဆက်ကပြည်တွင်းကအလုပ်ကင်ပေါင်း 6.9 တန်းကနေ 9.3 တန်းအထိတက်ရောက်လိမ့်မယ်လို့ရှင်းသားထားပါတယ်။ဒီထဲမှာကွန်ထရိုးလုပ်ငန်းစိုက်ပျိုးရေးလက်လီလက်ကရောင်းဝယ်ရေးနဲ့စောက်လုပ်ရေးပို့ဆောင်ဆက်သွယ်ရေးဒါတွေကအဓိကပါဝင်တာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြပို့ထားတာပါ
။ပွဲတွေမပြတ်ရှိနေရမယ်ဆိုတာကရှေးရိုးစကားတစ်ခုပါ။ဒါပေမဲ့အခုလိုတစ်ကမ္ဘာလုံးကတ်ယောဂပေးကြလာတဲ့အခါမှာတော့စက္ကပ်လိုလူတွေတိုးကျိတ်စုဝေးကြရတဲ့ပွဲခင်းပုံစံပြောင်းသွားပါတယ်။ ဘရာဇီးနိုင်ငံမှာစက္ကပွဲကိုကားပေါ်ကနေကြည့်လို့ရတဲ့ပွဲခင်းပုံသဏ္ဍာန်တစ်ဖြစ်စာမျက်နှာတစ်ခုဖွင့်လိုက်တဲ့အကြောင်း VOA သတင်းတောက် Arash Arabasadi ရဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်ကျမခွာညိုပါကိုရိုနာဗိုင်းရပicကြောင့်လူတွေခက်ခွာကွာနေကြရမယ်ဆိုတဲ့ညွှန်ကြားချက်ဟာဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကအက်စတိုရက်ဆက်ကကအမှုပညာရှင်တွေနဲ့ရွှေပွဲလာပြည်သက်ကိုပါထိခိုက်စေခဲ့ပါတယ်အန်ဒါဆန်ဒီဆိုဇူဆီလ်ဗာကဆက်ကတဲ့ကလူရှင်တော်တယောက်ပါ
ဘရာဂျင်ချူကွန်မကွန်ဗိုစပက်ဂျွန်ပီဆိုကီရီဒါအဂျင်ချူပီဒီယိုဆီ
ကျွန်တော်တို့တော်ချစ်သူတယောက်ဆုံးရှုံးလိုက်ရသလိုပါပဲကာကွယ်ဆေးမပေါ်မချင်းပွဲပြန်ကာရဖို့လုံးဝကိုမျှော်လင့်ချက်မရှိဘဲနဲ့ပွဲတွေကိုလေးလလောက်နားထားခဲ့ရတာပါဖျားသခင်ရဲ့ကျေးဇူးတော်ပါပဲကားပေါ်ကကြီးလို့ရတဲ့ပွဲခင်းကိုစလိုက်တော့အခုဆိုကျွန်တော်တို့ပွဲပြန်ကားလို့ရသွားတာပေါ့ဒီစီဇန်အတွက်ကြောင့်အရန်ကိုပြောရပါတယ်
စက္ကအဖွဲ့သား88ယောက်ရှိခဲ့ပြီးစက္ကတွေကထွက်သွားရတဲ့35ယောက်ထဲမှာတော့အန်ဒါဆန်ဒီဆိုစီဆီလ်ဗာလည်းပါသွားပါတယ်အခုတော့ပွဲကြီးပြိသက်တွေအတွက်ပွဲခင်းပုံသဏ္ဍာန်ပြောင်းလဲပေးလိုက်တာကြောင့်ဆက်ပြီးတော့စက္ကတွေမှာအလုပ်လုပ်နိုင်လာပါပြီပြိသက်ဟာကားရီဘော်ကနေပွဲကြီးလို့ရသွားတာကြောင့်လူချင်းခွာပြီးနေကြရမယ်ဆိုတဲ့စီကံချက်နဲ့လည်းကင်ညီတယ်လို့စက္ကပွဲအုပ်ချုပ်ရေးမှူးနီဘယ်ဒိုဂျူနီယာကပြောပါတယ်ဘ
ရိုနဲ့သားရဲ့ပကြီးစီနီမာဒရိုက်ဖီဂျန်ချီဂမင်း
တန်တွင်းကြီးလိုက်တော့အရင်ကလည်းကားပေါ်ကကြီးတဲ့ရုပ်ရှင်တွေရှိခဲ့တာကိုပြန်သတိရပါတယ်အလုံးကင်မရှိပဲငုတ်တုတ်ထိုင်နေရတဲ့တစ်ချိန်လုံးဒီကက်ယောဂဘေးကြောင့်ဖြစ်ရတဲ့စိတ်ဖိစီးမှုတွေကိုဘယ်လိုဖြေလျှော့နိုင်မလဲဆိုတာစဉ်းစားနေကြရင်အခုလိုကားပေါ်ကကြီးတဲ့စက္ကပွဲတွေလုံးကြမယ်ဆိုတဲ့တွေပေါ်လာခဲ့တာပါပဲ
ကိုဗစ်ကပ်ခေတ်ကြီးတဲ့မှာဒီလိုမျိုးဆက်ကကြည်ရတာဟာမိသားစုကိုပို့ပြီးတော့စုစုစီစီဖြစ်စေတယ်လို့ရက်ွက်လူကြီးဝီလျံစီဇာကပြောပါတယ
်အမေဖီလစ်ပရဇင်တာဝါကဒေရှ်ကနော်ဘီဇေယ
ာမိသားစုပွဲကြည်ရတဲ့ဒလေးကအရန်ကောင်းပါတယ်တကယ့်ကိုပဲအံ့ဩစရာပါဗျာကျွန်တော်သမီးလေးကလည်းအရန်သဘောကျတာသူကအကျိန်ပေါင်းများစွာကာဟွန်တီးတယ်လက်ခုပ်တီးရင်သူတို့ကြားမှာမဟုတ်တော့လက်ခုပ်တီးမဲ့အစားကာဟွန်တီးကြတာပေါ့လို့သူကပြောတာပါဒီလိုကပွဲတင်ဆက်ခွင့်ရလာတာကြောင့်စက္ကအဖွဲ့သားတွေအတွက်လည်းအလုတ်ကိုင်းအစဉ်ပြေလူတွေအတွက်လည်းအခုလိုခစ်ကြက်ကာလမှာအချင်းချင်းဆက်သွယ်မှုလေးရှိလာစေပါတယ်အက်စတိုရီစက္ကဟာပေါ်တူဂီနိုင်ငံမှာ1898ခုနှစ်ကတည်းကစတင်ထူထောင်ခဲ့ပြီးဘရာဇီးနိုင်ငံမှာတော့နှစ်ပေါင်း30သက်တမ်းရှိခဲ့ပါပြီပုံမှန်စင်မြင့်ပေါ်ကနေကပြရတဲ့ပွဲခင်းမျိုးမဟုတ်ဘဲကားပေါ်ကနေကြည့်ရတဲ့အခုလိုပွဲခင်းမျိုးကတော့ Astori ဆက်ကအတွက်ပထမဆုံးအချိန်ပဲဖြစ်ပါတယ်ရှင်။ကျမခွာညိုပ
ါ။ဘူဆလတ်ဒီကဘာမီဒီယာရဲ့အမှရေးသားနေရတဲ့မြန်မာနိုင်ငံအကြောင်းဆောင်မတူကိုမူရင်းအပေါ်ပြထွန်းထုတ်ပြောပြလိုပါတယ်။ A Deadly Gamble အစနဲ့ရင်းရတဲ့လံကူစားမှုဆိုတဲ့ခေါင်းစဉ်နဲ့Emily Fish ရေးတဲ့ဆောင်းပါးကို vice.com မှာဖတ်ရပါတယ်။မြန်မာကျောက်စင်းတွင်တွင်မှာအဆက်တွေစီဆုံးနေကြရပြီမဲ့လူတွေကတော့ဒီအလုပ်ကိုဆက်လုပ်နေကြဆဲဆိုတဲ့အကြောင်းကြေသားထားတာဖြစ်ပါတယ်။လူပေါင်း200နီးပါးစီဆုံးခဲ့တဲ့ဇူလိုင်2ရက်ကျောက်စင်းတွင်မြေပြိုမှုကိုရှေ့ဥစွာဖော်ပြပြီးသဘာဝပတ်ဝန်းကျင်ဆောင်ကြီးအဖွဲ့တစ်ခုဖြစ်တဲ့ Global Witness အဖွဲ့ရဲ့2015အစီရင်ခံစာထဲမှာမြန်မာနိုင်ငံကျောက်စင်းလုပ်ငန်းပြီး2014မှာခမန်းကြီးအဖြစ်American dollar 37 billion dollar 3,000,000,000ဘူးထုတ်လုပ်ခဲ့ပြီးဒါဟာခေတ်သစ်ကမ္ဘာသမိုင်းမှာအကြီးမားဆုံးသောသဘာဝသရံဇာတခွေမှုကြီးဖြစ်တယ်လို့ရေးသားကြောင်ဖော်ပြပါတယ်။ဒီကရတဲ့ကြောက်စိမ့်လုံးအလုံးလိုလိုဟာတရုတ်ပြည်ကိုမှောင်ခိုရောက်သွားတယ်။လိုက်နာအကောင့်ထဲပေါ်ခြင်းရှိရဲ့စီမင်းစည်းကမ်းတွေနဲ့အာဏာရှိသူတွေကိုလက်သိမ့်ထိုးလိုက်စင်ထုတ်ပေးတဲ့စနစ်တို့ကြောင့်စစ်ဘိုလ်ချုပ်တွေသူတို့ရဲ့ခရိုနီစ်တွေလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်ထိတ်ဆုံးကလူတွေသာလျင်တာဝန်ယူမှုတာဝန်ခံမှုအရှင်းမရှိဘဲနဲ့အကျိုးအမြတ်တွေကိုစိမ့်ပိုက်ယူငင်နေကြတယ်လို့လည်း Global Witness ကရေးထားတာကိုဆက်လက်ဖော်ပြပါတယ်။တစ်ချိန်တည်းမှာပဲမကြာသေးခင်ကသေဆုံးသွားသူတွေဒီမတိုင်ခင်သေဆုံးခဲ့ကြရတဲ့မရေမတွက်နိုင်တဲ့လူတွေအပေါ် policy ချမှတ်သူတွေကလူလိုသဘောမထားဘဲနဲ့တွင်းတူးရင်းပေါ်ထွက်လာတဲ့အမှိုက်တွေလိုပဲသဘောထားနေကြရောသလားလို့ဝေဖန်ပြောဆိုမှုတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒီလိုသေဆုံးသွားသူတွေရဲ့ဘဝဟာလည်းပဲသူတို့လိုက်လံရှာဖွေနေတဲ့ကြောက်တွေလိုပဲရေမစေးပဲဆွန့်ပစ်ထားတဲ့ဘဝလိုလည်းဆက်ရေးပါတယ်။ဒီလုပ်ငန်းခွင်ကလူတွေအသေးစားကြောက်ကုန်သေးတွေအရက်ဖက်အဖွဲ့အစည်းတွေအပါဝင်လူတို့ကို Vice ကမြင့်ကြီးတဲ့အခါမှာဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့အတိတ်ပဲရှိပြီးထိရောက်တဲ့အပြောင်းလဲတစုံတရာဖြစ်လာနိုင်တယ်လို့သူတို့မမျှော်လင့်ဘူးလို့ပြောကြပါတယ်တဲ့။အသက်ဆွန့်ပြီးရေမစေးကြောက်ရှာဖွေနေသူတွေကတော့သူတို့ကဒီလုပ်ကိုပဲဆက်လုပ်နေရမှာဖြစ်တယ်။တခြားလုပ်စရာလည်းဘာမှမရှိဘူး သူတို့အနေနဲ့ကျွမ်းကျင်မှုစင်တန်းလုပ်ငန်းခွင်စင်တန်းနဲ့ဘာမှမတက်ခဲ့ဘူးတဲ့အတွက်ကြောင့်ဒါကိုပဲလုပ်ရမှာပဲလို့ပြောကြောင်ဖော်ပြပါတယ်။ရင်းမရှိရှာသူ၃သိန်းလောက်ရှိတဲ့ဖားကန်ကြောက်စင်းနယ်မြေမှာမြေပြိုသစ်ဆုပ်မှုတွေမကြာခဏဖြစ်နေပြီးဒါတွေဟာသတင်းဖြစ်မလာတဲ့အချိန်ပေါင်းနဲ့များစွာရှိခဲ့ပါတယ်။ဒီလိုရင်းမရှိကြောက်လိုက်ကောက်တဲ့ကိစ္စကိုဥပဒေကခွင့်မပြုပေမဲ့ကုမ္ပဏီတွေကတော့အချိန်အကန့်အသတ်နဲ့ခွင့်ပြုထားပြီးသမထားတဲ့အရွယ်အစားတဲ့ကြီးရဆိုရင်အဲ့ဒီကြောက်ကိုကုမ္ပဏီကိုပြန်ပေးရတယ်လို့ဆိုပါတယ်တွင်တူရင်ထွက်လာတဲ့မိသားတွေကိုလည်းပဲလုံခြုံမှုစီအောင်စနစ်တကျသိမ်းဆည်းမှုမရှိဘူးလို့ဖော်ပြပါတယ်ဒီလအစောပိုင်းသိဆုံးမှုမတိုင်ခင်၃လလောက်ကအဲ့နေရာမှာကြောက်စင်းတူဖို့ခွင့်ကိုအစိုးရကပိတ်ပင်ထားခဲ့ပေမဲ့ရေမစီကြောက်ရှာဖွေတဲ့လူတွေကတော့မဟန်တားနိုင်ခဲ့ပါဘူးဒီလိုသိဆုံးတဲ့ဖြစ်ရအတွက်စစ်ဘုံနှုတ်အပါဝင်လူတချို့ကိုအပြစ်ပေးအရေးယူပြီးသေးဆုံးသူရဲ့မိသားစုတွေကိုရောကြီးပေးခဲ့ပေမဲ့လည်းဒီအတွက်တာဝန်ယူမှုအစီအမံပြုမှုသော်လည်းကောင်းပြုပြင်ပြောင်းလဲဖို့အစီအစဉ်သော်လည်းကောင်းတစုံတရာပေါ်ထွက်မလာတဲ့အပြင်စုံစမ်းစစ်ဆေးရေးကော်မတီဥက္ကဋ္ဌဆိုသူကသေဆုံးသွားတဲ့သူတွေဟာသူတို့လောဘနဲ့သူတို့စေတာပဲလို့ပြောကြားခဲ့ပါတယ်ခင်ဗျာဆက်လက်ပြီးမြန်မာ MDICJ Ways Forward မြန်မာနိုင်ငံနဲ့ ICJ ရှေ့ဆက်ရမယ့်ခရီးဆိုတဲ့ကောင်းစဉ်နဲ့ Grant Shubin ရေးတဲ့ဆောင်းပါးကိုတော့postsecurity.org မှာဖတ်ရပါတယ်မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ယာယီလုပ်ငန်းတချို့ကို2020ပြည့် January မှာ ICJ ခေါ်နိုင်ငံတကာတရားရုံးကချမှတ်ခဲ့ခြင်းကဆက်လို့ဒီအမိန့်ကို liner account ထဲ format ရွယ်ချက်လို့ထင်ရတဲ့လူကတချို့ကိုမြန်မာကလုပ်ခဲ့ပါတယ်တဲ့သို့တော်လည်းဒါရီဟာရိုဟင်ဂျာတွေအပေါ်ခွဲခြားဆွဆံမှုရဲ့အခြေခံအကြောင်းတရားပပျောက်ရေးကိုတော်တော်သူတို့တွေရဲ့လုံခြုံရေးနဲ့ကုန်တဲ့ကရှိရှိဆန္ဒလျောက်ပြန်လာနိုင်ရေးကိုတော့ကောင်းဥတည်ခြင်းမရှိဘူးလို့ဆိုပါတယ်ဒီထက် COVID-19 ကာယရောဂါနဲ့အစင်းမြင့်လာနေတဲ့ရခိုင်ပြည်နယ်ပဋိပက္ခကြောင့်လည်းဒီမဖြစ်စရာလိုရတဲ့ဟာပိုပြီးတော့အယားမထင်ဖြစ်သွားရတယ်လို့ပြောပါတယ်ဒီလိုအချိန်မျိုးမှာဒီကိစ္စကိုဘယ်လိုဆောင်ရွက်ရမလဲဆိုတာစဉ်းစားဖို့သိအရေးကြီးပါတယ်တဲ့အဲ့နောက်မြန်မာနိုင်ငံ ICJ ကိုယာယီအစည်းအဝေးခန်းစားတင်သွင်းခံပြီးခဲ့တဲ့မေလတုန်းက Global Justice Centers နောက်က Human Rights Watch တဲ့အဖွဲ့အစည်းတွေစုပေါင်းပြုလုပ်ခဲ့တဲ့ online ဆွေးနွေးပွဲတစ်ခုမှာတင်ပြခဲ့ကြတဲ့စာတမ်းတချို့ကိုလည်းဖော်ပြထားပါဗျာ။အဲ့ဒီထဲမှာဆိုရင် ICJ ရဲ့အမိန့်ကိုမြန်မာလိုက်နာမှုအစင်းစင်သတ်မှတ်ဖို့ကိစ္စ ICJ ရဲ့လုံထုံးလုံနည်းစွာနိုင်ငံတကာအစိုင်းအဝိုင်းကပါဝင်ဆောင်ရွက်နိုင်မဲ့အခန့်ကဏ္ဍနောက်ဆုံးဆေးစုနှစ်နဲ့ချီပြီးတခြားတိုင်းရင်းသားတွေအပေါ်မှာကျူးလွန်လာခဲ့တဲ့မြန်မာစစ်တပ်ရဲ့လူခွင့်ချုပ်ဖောက်မှုတွေကိုပါဖို့ထုတ်ဖို့ဆိုတဲ့စာတမ်းတွေပါဝင်တယ်လို့ညွှန်သားထားပါတယ်ခင်ဗျာကျွန်တော်ကျော်စံသာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုချမခင်ပြထွေးကတင်ဆက်ပေးပါမယ်။မြန်မာအပါဝင်ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အသွာလာကန့်သတ်မှုတွေချမှတ်လာခဲ့ကြတာမှာခီးသွွားလုပ်ငန်းတွေနဲ့လေကြောင်းလိုင်းတွေအတွက်များထိခိုက်ခဲ့ရပါတယ်။ဒါကြောင့်လေကြောင်းလိုင်းတွေမှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေအတွက်လည်းအရင်နဲ့မတူတဲ့အပြောင်းလဲတွေအခက်အခဲတွေကြုံရပါတယ်။ COVID-19 ကာလလေယာဉ်ဝန်ထမ်းအမျိုးသမီးတွေရဲ့အထွေကြုံတွေကိုမြန်မာလေကြောင်းလိုင်းကအကြီးတန်းလေယာဉ်မဲတွေဖြစ်ကြတဲ့မတ်ဆူးလဲညွတ်နဲ့နော်ဒစင်ကိုကိုတို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။
ဆူလင်းညိုမက်နော်ဒစင်ဂိုကိုကျေးဇူးများတင်ပါတယ်အခုလိုမျိုးအချိန်ပေးပြီးတော့ပေါ့နော်သူရဲ့အတွေ့အကြုံလေးတွေကိုပြောပြဖို့အတွက်လက်ခံတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဟုတ
်ကဲ့အမားတွေကလည်းကျေးဇူးတင်ပါတယ်ရှင်
သူလက်ရှိမှာကမြန်မာနိုင်ငံအပါဝင်ပေါ့နော်ကမ္ဘာနဲ့ဂျပန်မှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်တဲ့အခါကျတော့အသွာလာကန့်သတ်မှုတွေဖြစ်တဲ့ဒီလေကြောင်းလိုင်းတွေမှာဆိုလို့ရှိရင်လည်းဒါလေကြောင်းခီးစင်တွေရပ်သွားတယ်အများကြီးရှိတယ် ထွက်ခါကျတော့ခဏယောက်စလုံးကအကြီးအကျယ်လျင်နဲ့ဝန်ထမ်းတွေလည်းဖြစ်တဲ့ဆိုတဲ့ခါကျတော့အတွေ့အကြုံတွေကပြင်းထန်တဲ့လည်းပုံရှိကောင်းရှိနိုင်ပါတယ်ဆိုတော့ COVID-19 မဖြစ်ခင်ကနဲ့အခု COVID-19 ဖြစ်သွားပြီးရဲ့နောက်ပိုင်းမှာအလုပ်ခွင့်မှာရောဘာတွေပြောင်းလဲထူးခြားစွာဖြစ်သွားတယ်
ဟုတ်ကဲ့ဟာ COVID-19 မှာတော့အများကြီးတက်ရောက်မှုတော့ရှိရပါတော့။အာပြောင်းလဲမှုတွေအများကြီးရှိတယ်။အာပုံမှန်ဆိုလို့ရှိရင်တော့ကျမတို့က operate လုပ်ရတဲ့ flight တွေကတော့အများကြီးပါရှင့်။ဒါပေမဲ့ဒီ COVID-19 ဖြစ်ပြီးဆိုတော့ ਨੇ ပြောင်းလဲသွားတော့ flight တွေကအရင်ကလိုမျိုးအရင်မရှိတော့ဘူး။ပြီးတော့ international flight တွေလည်း relief flight တွေနဲ့ပြောင်းပြီးတော့ပြေးဆွဲလာတယ်။ domestic flight တွေဆိုလို့ရှိရင်လည်းအရင်ကတော့အများကြီးဖြစ်တော့ဘူးပေါ့နော်။အဲ့ဒါတွေကို flight တွေပြောင်းတဲ့အပြင်မှာကျမတို့ဒီလေးမယ်နေနဲ့ဆိုလို့ရှိရင်လည်းတန်တန်းနေပုံမှန်20ပေးနေကြတန်တန်းနေဆိုလို့ရှိရင် online class အနေနဲ့ပြောင်းလဲပြီးတော့ကျမတို့ဟာသင်ရတယ်ပြီးရင်ဆောင်းဝတ်ပြန်ဖြည့်ဆိုလို့ရှိရင်လည်း online နေပဲပြန်ဖြည့်ဆိုရရှင်ဟုတ်ကဲ့အဲ့လိုမျိုးဟိုပြောင်းလဲမှုတွေအများကြီးဖြစ်လာပါဘောနော်ဟုတ
်ဆိုတော့ဒီကာလမှာကိုဖြတ်တန်းရတဲ့အခါမှာအရင်နဲ့မတူတဲ့အခက်အခဲကြုံရတာရောရှိသလားမနော်ဒစင်ကိုကိုပဲဖြစ်ဖြစ်ပြောပြပါအောင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုး COVID-19 အခြေမှာပေါ့နော်ကျမတို့ဒီလိုပဝန်းကျင်ကချစ်တဲ့ခင်တွေကကိုယ်လုံးကြောင့်ကိုယ်အိမ်ကိုမလာရဲဖြစ်တယ်တချို့ကြောင့်လည်းသူများမလုံနိုင်တာကိုလုံနေရလားဆိုပြီးတော့စာနာနားလေးပေးပြီး respect ပေးကြပါရရှင်အခုဆိုရင်ပေါ့နော်ကျမမိသားစုဝင်တွေနဲ့ကျမချစ်သူကျမတငယ်ချင်းတွေလောက်ဟောကင်မဲ့တရားလည်းကိုယ်တီချထားပြီးတော့သူတို့အဝေးကနေပြီးတော့လှမ်းပြီးတော့လွယ်တာတွေထောက်ပံ့ပေးပါရရှင်ဟုတ်
အခုလိုအချိန်မှာဆိုလို့ရှိရင်လေကြောင်းခီးစင်တွေကညော့သွားတယ်ဆိုတော့အလုံးမှာတော့ဒီ COVID-19 ကြောင့်မလို့တိုက်ရိုက်ကိုယ့်အပေါ်မှာတက်ရောက်မှုပါလိမ့်ရှိတယ်။အခက်အခဲဆုံးအချိန်တွေရှိတယ်ဆိုရင်တော့ဘာတွေကြုံရတာရှိပါလဲ
။အခက်အခဲဆုံးအချိန်ရတော့မဟုတ်ပါဘူး။ flight တွေညော့သွားတဲ့အတွက်ကြောင့်မလို့ဟာကျမတို့ဒီအလုံးနားတာတစ်ခုလောက်ပါပဲ။ကျန်တဲ့ဟာရတော့အလုံးအဆင်ပြေတယ်။ဟိုလေကြောင်းလိုင်းကလည်းဟိုအလုံး supporting ပေးတဲ့အတွက်ကြောင့်မလို့လေ။ဟိုအဆင်ပြေတယ်။ဒီ quarantine အချိန်တွေဆိုရင်တော့မှလေ support ကအလုံးကမပြတ်ဟိုဖုန်းတောက်လျှောက်ဆက် support ပေးတဲ့ကြောင့်မလို့လေ။တော်တော်လေးရောအဆင်ပြေတယ်ကျမတို့အနေနဲ့တော့
။လောလောဆယ်မှာကျမတို့သိတာကကယ်ဆယ်ရေး flight တွေကလည်းသွားနေတယ်ဆိုတော့အဲ့ဒီ flight တွေမှာသွားနေရတာလားဒါမှမဟုတ်ဒီကာလကိုဘယ်လိုဖြတ်တန်းနေသလဲ။အလုံးနဲ့ပဲဖြတ်တန်းနေရလားဒါမှမဟုတ်အိမ်မှာဖြတ်တန်းနေရတာများသလား။ဒီကာလမှာလေမေတယောက်ရဲ့ဖြတ်တန်းမှုပေါ့အတွေ့အကြုံ
ဟုတ်ကဲ့relief flight တွေကကျမတို့လိုက်ရရရှင့်ပထမဆုံးဟိုသွားတဲ့ flight တွေဆိုလို့ရှင်တော့လေ volunteer အနေနဲ့ request လုပ်တဲ့လူတွေ cabin crew တွေရှိတယ်ပေါ့နော်အဲ့ထဲမှာကျမတာဝန်ထမ်းဆောင်ရတဲ့ဟို crew တယောက်ပါဟုတ်အဲ့တော့ဟိုပထမတော့ relief flight တွေလိုက်ရတယ်ပြီးတော့ home quarantine နေနေရတယ်နောက်ပိုင်းဒီ quarantine home quarantine ကနေပြီးတော့ဒီပို့တွေ့လူနာတွေရှိတဲ့အချိန်မှာကျမတို့ hotel quarantine နေနဲ့ဟိုပြောင်းလဲပြီးတော့နေရတယ်ဟိုသတ်မှတ်ထားတဲ့သူတွေရဲ့အတိုင်းကိုပြည်အောင်လို့ဟုတ် quarantine မှာနေရတယ်။နောက်ပိုင်းဟို quarantine ပြည့်သွားတဲ့အချိန်မှာတော့ဒီပုံမှန်ဒီ pre-ring flight တွေပြည့်စွဲတဲ့အချိန်မှာကျမတို့ပြန်ပြီးတော့တောင်းဝင်ပြန်ထမ်းဆောင်ရတယ်ဟုတ်ကဲ့။ဟိုအခက်ခဲရတော့ဟို32တော့ဟိုကျမတို့မရှိပါဘူးရှင်။ဟိုပုံမှန် operate လည်းလုပ်နေရဆိုတော့လေ
ဟို COVID-19 ဖြစ်တဲ့ကာလမှာရောလေယာဉ်ခီးစင်ပေါင်းဘယ်လောက်သွားခဲ့ရလဲ။ဒီအဲ့အတွေ့အကြုံမျိုးလည်းပြန်ပြောပြပါ။
ဟုတ်ကဲ့။ဟိုကျမကတော့ COVID-19 မှာ relief flight အနေနဲ့ဆိုလို့ရှင်တော့ဟို Wuhan မြို့ Singapore Bangkok နဲ့အိန္ဒိယနိုင်ငံတွေကိုသွားခဲ့ရပါတယ်။ဟိုပုံမှန်လည်းတော့မတူဘူး relief flight ဆိုတဲ့အတိုင်းကျမတို့ဌာနနေပြီးတော့ပေးထားတဲ့ PP ဝတ်စုံရဲ့အပြည့်စုံကိုဝတ်ဆင်ပြီးတော့ relief flight တွေလိုက်ရတယ်။PP ဝတ်စုံဝတ်တဲ့ခါမှာရောချွတ်တဲ့ခါမှာရော procedure တိုင်းကိုဝတ်ကြတယ်ချွတ်ကြတယ်တခြားလေးပို့ပြီးတော့ queue ဆိုင်ရတယ်ရှင့်ပြီးတော့အိမ်မှာပြန်လာပြီဆိုတော့ ਨੇ home quarantine အနေနဲ့ဒီကျမရဝန်ကြီးဌာနနေပြီးတော့သတ်မှတ်ထားတဲ့ခလိုင်းအတိုင်းအောင်ပေါ့နော်ကျမတို့ဟိုနေထိုင်ရတယ်တကယ်လို့ဒီ flight ဒီမှာမှာပိုးတွေးလူနာတွေပါလာပြီဆိုတာနဲ့ကျမတို့ဟိုရုံးကနေပြီးတော့ချက်ချင်း hotel quarantine နေနဲ့ပြောင်းပြီးတော့နေရတယ်ရှင်ဟောအဲ့ဒီ hotel quarantine ကလည်းဒီသတ်မှတ်တဲ့ရက်အတိုင်းအပြည့်နေရတယ်ဟော
ကိုသွားခဲ့တဲ့နေခီးစင်ထဲမှာယောဂပိုးရှိတဲ့သူပါရာမျိုးရောကြုံခဲ့ရဘူးလား
ဟုတ်ကဲ့ယောဂပိုးရှိတဲ့လူနဲ့ဟိုပါလာတာတော့ကြုံခဲ့ရပါတယ်အိန္ဒိယနိုင်ငံကနေပြီးတော့ပြန်လာတဲ့အချိန်မှာတော့ပိုးတွေးလူနာတွေတွေ့တဲ့ကြောင့်မို့ကျမတို့ hotel quarantine နေခဲ့ရပါတယ်ရှင
် COVID-19 ဖြစ်တဲ့အခါကျတော့လေကြောင်းလိုင်းတွေတော်တော်များများထိခိုက်ကြပါတယ်ကျောနိုင်ငံတကာမှာဆိုလို့ရှိရင်လည်းဥမာပြည်ရင်းပြည်ပါလေခီးစင်တွေအကုန်ရက်သွားတာ။အိုမြန်မာနိုင်ငံမှာမဟုတ်ပါဘူး။လေကြောင်းမှာလုပ်နေတဲ့ဝန်ထမ်းတွေတော်များများမှစိုးရိမ်မှုတွေရှိတယ်။သူတို့ဘရော့မြန်အလုပ်ဖြုတ်ခံရမလဲ။ဘရော့မြန်သူတို့အလုပ်ကနာသွားမလဲဆိုတာမျိုးပေါ့နော်။ဆိုတော့ကို့မှာရောအဲ့လိုစိုးရိမ်မှုမျိုးရှိပါလား
။ airline တွေပဲမဟုတ်ပဲねတကဘာလုံးနဲ့ခြီးပြီးတော့ရင်ဆိုင်နေရတဲ့ချိန်ဆိုတော့လဲကျမတို့ကရရှိလာမဲ့အကျိုးဆက်နဲ့ပတ်သက်ပြီးတော့အများအားအသင့်ပြင်ထားပါတယ်မှာအာဒါမဲ့ပေါ့နော်လက်ရှိချိန်ဒီကိုတံမိုးထားပြီးတော့ဝါသနာပါတဲ့ဒီလေးမဲ့အလုပ်ကလေးကိုဆက်လုပ်ခွင့်ရနေရနေတဲ့အရာကိုပျော်ရွှင်မိရမှာ
အကယ်၍များတစ်ခုခုတက်ရမှုဆူဆူဝါဖြစ်ခဲ့လို့ရှိရင်ဘ ဘယ်လိုဆက်လုပ်မယ်ဆိုတဲ့အတွေ့အမျိုးပေါ့နော်ဘယ်လိုမျိုးစဉ်းစားထားလဲမဆူလင်းညုံနဲ့နည်းနည်းပြောပြပါ
โอเคဟိုအခု process ရတော့အလုံးအစီအပြေနေပုံတော့ဒီဟိုပုံမှန် flight တွေရလဲဟိုပြန် line နေရပြီဆိုတော့ loss ရတော့ဟိုအစီအပြေရဲ့နောက်ပိုင်းမှာတော့ဒီဆိုးဆိုးရွားဟိုကြောင်းလဲမှုတွေဖြစ်လာတယ်ကြုံတွေ့ရတယ်ဆိုလို့ရှင်လဲဟိုကြုံတွေ့ရတဲ့ဟာကိုပဲအကောင်းဆုံးဖြစ်အောင်လို့ရင်ဆိုင်မယ်ပြီးတော့တခြားအလုပ်တွေကိုလည်းဟိုဆက်လုပ်ဖို့ဟိုပို့ပြီးတော့စူးစမ်းနေပါတယ်ရှင်ဟိုဒီဒါပေမဲ့ဒီလေမဲ့ live ကိုလည်းဟိုလုပ်မယ်အပြင်မှာလည်း English နဲ့ပတ်သက်တဲ့ဟာပေါ့နော်ကိုယ့်ရဲ့တက်ကြွနဲ့ဟာနဲ့ပဲအပြင်မှာလည်းဒီဟိုလုပ်ငန်းတွေလှုပ်ဆောင်နေဒီ Kevin Crew live လည်းလှုပ်ဆောင်နေတဲ့ကြောင့်မလို့ဟိုကျွန်မအနေနဲ့ရောအရင်တော့ဟိုစိုးရိမ်မှုတော့မရှိပါဘူးရှင်ပြီးတော့ကိုယ့်ရဲ့အခုလောလောဆယ်ဆယ်မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ဟာကိုပဲအကောင်ဆုံးတာဝန်ကြီးအောင်လို့ထမ်းဆောင်ပါတယ်ရှင်ဟုတ်ကဲ့ဟုတ်
ဒီအလုပ်ဆိုတာကတခြားလုပ်တွေနဲ့မရှိဘူးအလုပ်တိုင်းခွင့်လန်းနေပါတယ်ဒီမှာတောင်းယူရတာလည်းများတယ်ဆိုဒီလိုအလုပ်မျိုးကိုမှဘာဖြစ်လို့မဆူလဲညုံတော့တော့တစဉ်ကိုကောဘာကြောင့်ဒီလုပ်ကိုရွေးချယ်ဖြစ်ခဲ့တာလဲ
သူမရဲ့အိမ်မက်ကဘောနော်ငယ်ငယ်ကလေးမဲဖြစ်ချင်တာပါရှင်ဟုတ်လေးမဲဖြစ်ရင်ပေါ့ခီးတယ်တွေကိုဝန်ဆောင်မှုပေးပြီးတော့ကိုကြောင့်စိတ်ချမ်းသာစေချင်တဲ့အတွက်လေးမဲလုပ်ကိုရွေးချယ်ခဲ့တာဖြစ်ပါတယ်ပြီးတော့လေးမဲလုံးကသူကချားလုပ်တင်နေမှတူဆိုတော့သူကစီကန်းလေးရှိရဲဥမာချမှတ်ထားတဲ့စီကန်းလေးနဲ့တွားတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်တဲ့အတွက်လူတိုင်းအားကျစရာအလုပ်လေးတစ်ခုလို့ယူဆလို့လည်းလုပ်ဖြစ်တာပါရှင်ပြီးတော့ဒီလုပ်ကိုလုပ်ပြီးတော့အတင်လူတယောက်ကကိုယ်ကြီးလိုက်တာနဲ့ကိုယ့်ရဲ့ personality ကထင်းပြီးတော့ချောတယ်မချောတယ်ဆိုတာထက်တစ်ခုပေါ့ standard တစ်ခုရှိရဲလို့ခံစားစရာအတွက်ဒီလုပ်လေးကိုရွေးချယ်ခဲ့ခြင်းဖြစ်ပါတယ်ရှင်ဟုတ
်မဆူလင်းညော
ဟုတ်ကဲ့အဲ့ဒါကျမအနေနဲ့ဆိုရင်တော့လေမဲဖြစ်ချင်တာကတော့ငငယ်လေးကညီမလေးကြောင်အရင်တော့ညီမလေးကြောင်ကခစ်စားပေါ့နော်ကြော်ညာရေးရိုက်ကူးတဲ့နေရာမှာဒီလေမဲတွေတွားရလာရဲအဲ့လိုမျိုးပုံတွေကိုကြည့်ပြီးတော့သဘောကျတာပေါ့နော်အဲအဲ့အနေပြီးတော့နောက်ပိုင်းဟိုလေမဲတယောက်ကဘာတွေလိုအပ်လဲဆိုတာကိုဟိုကလိုက်ပြီးတော့လေ့လာတယ်စုံစမ်းတယ်ပြီးတော့နောက်ပိုင်းတင်နန်းတွေလိုအပ်တယ်ဆိုအင်္ဂလိပ်တင်နန်းတို့ရိုက်ကူးတင်နန်းတို့အဲ့လိုမျိုးအကုန်လုံးကိုယ့်ဘက်ကနေပြီးတော့စားစားရရပေါ့နော်ပြေဆောင်လို့လုပ်ပြီးတော့ဒီလေးမဲ interview ကိုရှောက်ခဲ့ရပေါ့နော်ဒီအလုပ်ထဲမှာဝင်တဲ့ခါမှာလဲကိုမျောလင်းထားတာထပ်ပို့ပြီးတော့လေပို့ပြီးတော့ကောင်းမွန်တဲ့အတွေ့အကြုံတွေပို့ရတယ်ပြီးတော့ဒီလေးမဲ live ကတခြား live နဲ့မတူဘူးဒီ flight တွေတွားနေရခီးတွားတဲ့ဟို feeling ကိုလဲကျွန်မအရင်နှစ်သက်တဲ့အားကြောင့်မို့အရင်ကလဲလှုပ်ချင်တယ်အခုလေးမဲလှုပ်တာလဲအဆင်ပြေတယ်ပြီးတော့ဒီကိုရဲ့ညမနေရှိတဲ့ airline ကလဲဟို support ကဟိုအရင်ကောင်းကောင်းပြီးတင်တန်းအစရရပြည့်စုံလို့ support ပြီးတော့ကြောင့်ကိုမြဲလေးမဲ့ဟိုလေသဘောပူကြမိတယ်ပေါ့နော်ကိုယ် airline ကြောင့်လည်းပို့ပြလေးမဲ့လောက်ကိုပို့နှစ်သက်မိရလို့တော့ကျမကတော့ထင်ပါရှင့
်ဒီသွားခဲ့တဲ့ခင်းစင်တွေထဲမှာရောစိတ်လှုပ်ရှားစရာပေါ့နော်ကိုကြောက်ရွံ့စရာအခြေအနေမျိုးပဲဖြစ်ဖြစ်ကြုံခဲ့ရတဲ့ခံစားခဲ့ရတာရှင်ပြောပြပါလား
အဟုတ်ကဲ့ရှင့်ကျမပေါ့နော်ဟိုတာမန် flight ပေါ့ဒီ covid 19နဲ့ပတ်သက်ပြီးမဟုတ်ပဲねအရင်တော့ကကျွန်မ experience အရာလေးမောမှာနှလုံးကြောင့်အမောဖောက်ပြီးတော့လဲသွားတဲ့ passenger တယောက်နဲ့ကြုံခဲ့ပါတယ်ရှင့်အဲ့ဒီချိန်မှာကျွန်မတို့လေဆင်းမှုကလည်းမိနစ်30လောက်လိုသေးတယ်အဲ့ချိန်မှာသူကဘုံကနေကိုရှိမှလဲသွားတော့ရုတ်တရက်ကိုဘာလို့မှလဲမသိဘူးเนาะအဲ့မှာတင်ထားတဲ့ဟာကို refresh ပြန်လုပ်ပြီးတော့ချက်ချင်းပဲသူ fresh ပြီးရဲ့အဲ့ချိန်မှာသူက recover ပြန်ဖြစ်သွားတယ် CPR ပေးလိုက်တဲ့ချိန်မှာပေါ့เนาะအဲ့အလုတ်ကနေတင်ပြီးရဲ့အတွေ့အကြုံတွေကသူ့ရဲ့အသက်ကိုကယ်နိုင်ခဲ့တယ်အဲ့အတွက်ကျွန်မတသက်လုံးပေါ့เนาะဝမ်းသာဂုဏ်ယူမိတယ်ပေါ့เนา
ะကျေးဇူးအများကြီးတင်ပါတယ်အခုအချိန်ပြည့်ပြီးပြပြပေးတဲ့အတွက်မြောက်ဆလုံးအများကြီးကျေးဇူးတင်ပါတယ်เนา
ะဟုတ်ကဲ့ပါအမောင်းလည်းနားထောင်ပြီးတော့ကြည့်ကြပါဦး
ဒီတစ်ပတ်သုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့မျှော်လင့်ချက်လုပ်ငန်းတွေပြန်ဖွင့်ပေးဖို့ကိုလက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပြီးတော့တောင်းဆိုကြတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်အမေရိကန်နေကြာလူမျိုးရေးအစဉ်အတန်းမနှစ်မျိုးစရာအတိတ်ကဖြစ်ရတဲ့နဲ့ပတ်သက်လို့အပြန်အလှန်ရန်စပြောဆိုမှုတွေပုံများလာတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ဒီလိုသဘောထားကွဲပြားမှုတွေဟာအခုအခါမှာကိုရိုနာဗိုင်းရပ်စ်ရန်ကိုကာကွယ်ဖို့နှာခေါင်းစည်းတက်တင်သလားမတက်တင်ဘူးလားဆိုတာအထိပြင်းပြင်းထန်ထန်ငင်းကုန်ပြောဆိုလာကြပါရယ်ဒီဗိုင်းရပ်စ်ကြောင့်အမေရိကန်သတိငွေနီးပါးတည်ဆုံခဲ့ပြီးပါပြီဒီလိုကပ်ရောဂါဆက်ရောက်နေချိန်မှာပဲအမေရိကန်သမ္မတရွေးကောက်ပွဲကတော့မကြခင်လပိုင်းတွေအတွင်ကျင်းပတော့မှာပါ သမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ဟန်ပန်တိုင်းလူမျိုးရေးကိုစုကိုင်းပြီးစိတ်ဝမ်းကွဲပြားမှုတွေဖြစ်အောင်လုပ်နေတယ်လို့ဆွဆွဲခံနေရတဲ့အချိန်ထဲမှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကတော့အခြေအနေတွေပုံမှန်ပြန်ဖြစ်သွားအောင်လုပ်မယ်ဆိုပြီးပြောနေတာပါသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံတဲ့မီရှိဂန်ပြည်နယ်ဆက်ဂီနော့ခိုင်ရီပပ်ဘလစ်ကန်ပါတီဒုတိယဥက္ကဋ္ဌထွန်ရိုင်က
He is working for the American people. He does want to bring jobs back and he has brought jobs back.
သူကအမေရိကန်တွေအတွက်တကယ်လုပ်ပေးနေတာပါ။အလုပ်ကိုင်တွေပေါ်လာအောင်ဆောင်ရွက်ခဲ့တယ်လို့ GM ကားနဲ့ကြီးပင်းခဲ့သူကျွန်တော်ဖို့ Made in America ဆိုတာကိုပဲလူတွေကလိုချင်ကြတယ်ထင်ပါတယ်လို့သူကပြောသွားတာပါ။ Sakino Khayai ဟာ Democrat သမ္မတ Barack Obama ကိုထောက်ခံခဲ့ပြီးတဲ့နောက်2016ခုနှစ်မှာတော့သမ္မတ Donald Trump ကိုပြောင်းလဲထောက်ခံခဲ့ပြီးမကြခင်မှာလဲအမေရိကန်ပြည်ထောင်စုကိုဘသူအုပ်ချုပ်မလဲဆိုတာကိုအဆုံးဖြတ်ပေးမယ်။နေရာတနေရာလဲဖြစ်ပါတယ်။ဆက်မှုလုပ်ငန်းတွေမှိမ့်မင်ပျောက်ကွယ်နေတဲ့ဒီဒေသမှာသမ္မတထရမ့်အာဏာရလာရင်တော့အခြေအနေတွေပြန်ကောင်းလာမှာဆိုပြီးတော့မဲပေးခဲ့ကြတာပါ။ဒါပေမဲ့လည်းဒီဒေသဟာအလုလက်မဲ့များလုံးတဲ့ဒေသတစ်ခုဖြစ်နေသေးပြီးကိုဗစ် -19 ကြောင့်သေဆုံးသူ100ကျော်ရှိတာကြောင့်ဒီသေဆုံးသူများတဲ့ဒေသတစ်ခုလည်းဖြစ်လာပါရယ်။ဒီလိုအခက်အခဲမလိုအပ်ဘဲဆုံးရှုံးမှုတွေရှိနေတာကိုကြော်လွှားဖို့ထရမ့်ကိုမဲပေးဖြုတ်ချရမှာဆက်ကင်တော့ခင်လေပါဝင်ကောင်းပါဝင်နိုင်တယ်လို့ယုံကြည်သူကတော့ Dave Adams ပ
ါ You know we keep talking 2020 has been such a crummy year but I keep saying it's going to end on a positive
2020မှာတကယ်ကိုမကောင်းတာတွေနဲ့ကြီးပြည့်နေနေခဲ့တယ်ဆိုပြီးတော့ပြောနေကြတာပါဒါပေမဲ့အကောင့်ဘက်ကိုပြောင်းတော့မယ်လို့တော့ကျွန်တော်ပြောချင်ပါတယ်လာမယ့် November မှာ Donald Trump ကိုကျွန်တော်တို့အနိုင်ရမှာပါလို့သူကပြောသွားတာပါဆွမ်ဗေးလီအထက်တန်းကျောင်းမှာကုကာယလေ့ကျင့်ခန်းဆိုင်ရာဒါရိုက်တာလုပ်ခဲ့တဲ့အဒမ်စာဖေဖော်ဝါရီလတုန်းကအလုတ်ကနေထွက်ခဲ့ပါတယ်။လူမှုဗေဒပညာရဲ့သင်ကြားတဲ့ကျောင်းဆရာတယောက်အနေနဲ့လည်းဒီမိုကရေစီနီးလမ်းကြားအများကရွေးချယ်တင်မြှောက်ထားတဲ့သမရပေါ်လေးစားမှုရှိဖို့လိုအပ်တယ်ဆိုပြီးတော့ကျောင်းသားတွေကိုတစ်ချိန်ကသူကိုယ်တိုင်ကသင်ကြားပေးခဲ့ပေမဲ့အခုအခါမှာတော့လာမယ့်နိုဝင်ဘာမှာဒီမိုကရက်တယောက်အဖြစ်ရည်တည်မယ်လို့ဆိုပါတယ်အသက်20အရွယ် Kevin Hayes ကလည်းမီရှိဂန်တက္ကသိုလ်ပိတ်လိုက်ပြီးကတည်းကသူ့ရဲ့မြို့လန်းစင်းကိုပြန်ရောက်နေတာပါသူကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအကောင့်မြင်မျှော်လင့်နေသူပ
ါ I think that's probably the only positive thing that's come out of all this is that I think we're going
to ဒါလောက်ရှုပ်ထွေးနေတဲ့အခြေအနေတွေမှာဒီတစ်ခုပဲအကောင့်ပြောစရာရှိမှာပါလာမယ့်ရွေးကောက်ပွဲမှာမဲပေးသူတွေတော်တော်များမယ်လို့ comment ထားပါတယ်လို့သူကပြောသွားတာပါဓမ္မဆရာ Harley Coleman ကတော့ The Wall Outreach Campus Church ရဲ့အကြီးအကဲပါသူမိဘတွေကဒီဖခင်ကျောင်းကို1958ခုနှစ်မှာတည်ထောင်ခဲ့တာပါသူကတော့ဘာကူမသိမမျှော်လင့်ရဘူးလို့ဆိုပါတယ်လွန်ခဲ့တဲ့လအတွင်းတနက်ကင်ဆောင်ကွင်းနဲ့ပတ်သက်တဲ့သဘောထားကြောင်းအသင်းတော်ဝင်အရေးအတွက်ယုံနေသွားခဲ့တယ်လို့ရှိနေတဲ့လူတော်များများကလည်းလောကအရာနည်းသူတွေနဲ့တချို့တွေကလည်းကျမ်းမာရေးလှုပ်သားတွေပါကယောဂါကြောင့်သတင်းပတ်တင်တဲ့ချီဖះเจ้าမှာလူလဲမဆုနိုင်ခဲ့ပါဘူ
း I think we're at a moment where
တကယ်လို့အမှန်တရားကသာအသာစီးရပြီးတော့ရိုးသားဖြောင်းပြန်မှုကရှေ့တန်းကိုရောက်လာမယ်ဆိုရင်တော့အပြောင်းလဲကိုတွေးရမယ့်အချိန်ခါလို့ထင်ပါတယ်ဆိုပြီးသူကပြောတာပါမကြသေးခင်ကကျင်းပခဲ့တဲ့တောင်းဆိုဆန္ဒပြပွဲတွေမှာလဲ Coleman ပါဝင်ခဲ့ပါတယ်ဒီဆန္ဒပြပွဲတွေမှာလူပြူတွေရောလူမဲတွေပါအတူချီတဲ့ဆန္ဒပြတာကိုပထမဆုံးအနေနဲ့သူတွေ့မြင်ခဲ့ရတယ်လို့ဆိုပါတယ်။ဆဂီနော်မြစ်ပေါ်ဖျက်ဆောက်ထားတဲ့တရားပေါ်ဖျက်ပြီးတော့အသားအရောင်ခွဲခြားမှုနဲ့လူမျိုးရေးမုန်တီးမှုပပျောက်ရေးတို့အတွက်လူမျိုးပေါင်းစုံတစုတစည်းတဲ့ရက်တီးပြီးအတားအဆီးတွေကိုကြော်လွှားနေကြတဲ့အခြေအနေကိုလည်းသူကအားရကျေနပ်နေပါရယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့လုပ်ငန်းတွေပိတ်ခန့်ထားတာနဲ့ပတ်သက်ပြီးအမေရိကန်ပြည်အောင်စုမှဆန္ဒပြပွဲတွေဖြစ်ပွားလေရှိပါတယ်။မီရှိဂန်ပြည်နယ်မှာလည်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ဒီမိန့်ကိုဖိစမ်းပြီးကားတွေနဲ့လှည့်လည်ဆန္ဒပြခဲ့ကြသလိုအခုတခါတော့ကိုလက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပြီးတော့ဆန္ဒထုတ်ဖော်ကြပါရယ်ဒီအကြောင်း AP သတင်းကိုခြေခံပြီးတော့ကျွန်တော်အောင်ကတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုတားဆီးဖို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer ကလူစုလူဝေးမဖြစ်အောင်ရုပ်ရှင်ရုံတွေကာစီနိုတွေဂျင်တွေပိတ်ခန့်ထားတာပါဒါ့အပြင်လည်းအလစ်စာတက်ရှ်မန်နဲ့ MFCA အဖွဲ့ဝင်150လောက်ဟာအင်ကာနေရောက်တိုင်းကိုလက်လှူရှာလေ့ကျင့်ခန်းကြောင်းကျန်းမာရေးအတွက်ထောက်ကူဖြစ်တဲ့ဆိုတာကိုပြသဖို့မီရှိဂန်ပြည်နယ်လွှတ်တော်ရှေ့မှာကျန်းမာရေးလေ့ကျင့်ခန်းလာလုပ်ကြပါတယ်။အလစ်စာတက်ရှ်မန်က
We are desperately in need of help at this point.
လုပ်ငန်းတွေပြန်ဖွင့်ဖို့အနေနဲ့မကင်းဘူးလို့အုပ်ချုပ်ရေးမှုအနေနဲ့ထင်အနည်းဆုံးတော့သူ့ရဲ့သဘောထားကို လူချင်းတွေ့ပြီးတော့ရှင်းပြပေးတာလောက်တော့လုပ်ဖို့လိုပါတယ်အခုတော့တွေ့တော့အတွေ့မခံပါဘူးလို့ပြောတော့တာပါလွတ်တော်ရှိမြခင်မြမကိုလည်းလှူရှာလေးကျင်ကန်လာလို့သူတွေထဲမှာကလေးတွေအမျိုးသားနဲ့အမျိုးသမီးတွေလည်းပါဝင်ပြီးသူတို့ဟာနှကောင်းစည်းတက်ထားသလို6ပေခွာပြီးတော့လည်းလေးကျင်ကန်လို့ကြာတာပါရေကျင်ကန်ဥဆောင်လုပ်သူတွေကအမေရိကန်အလတ်သေးလေးတွေစိုက်ပြီးနေရာသတ်မှတ်ပေးထားပါတယ်
We're living minutes.
အချိန်လေးကုန်သွားတာနဲ့အများအခုချိန်ထိအသက်ရှင်နေသေးတယ်ဆိုတာကိုလည်းမယုံနိုင်ကြပါဒါပေမဲ့လည်းအကျွေးတွေအများကြီးတင်လာတာကြောင့်တကယ်ကိုစိုးရိမ်ပူပန်ပါတယ်လို့ပြောသွားတာပါကျန်းမာရေးလေ့ကျင့်ခန်းမလုပ်တာကြောင့် COVID-19 ဒဏ်ပိုးပြီးတော့ခံရစီမှာဖြစ်တယ်လို့လည်းတချို့ကထောက်ပြပါတယ် Detroit မြို့က F45 ဂျင်ပိုင်ရှင်ဒေါ်နယ်ဂျော်ဒန်က
So keeping us closed was great at flattening the curve. We were very
Signing ပေးခိုင်းပြီးတော့တည်ထောင်ခွင့်နေခိုင်းတာဟာအရင်ကောင်းတဲ့အစီအစဉ်မှာပို့ပြီးတော့လည်းအခြေအနေကိုထိန်းချုပ်နိုင်ခဲ့ပါတယ်။ကျွန်တော်တို့လည်းတကယ့်ကိုလက်ခံပါတယ်။ဒါပေမဲ့လည်းအခုတော့အကျိုးဆက်ကပြောင်းပြန်ဖြစ်နေပါပြီလို့ပြောတော့တာပါ။ COVID-19 ကရောဂါကြောင့်ကူးစက်မှုမြင့်တက်နေတဲ့ပြည်နယ်တွေမှာလုပ်ငန်းတွေပိတ်ထားဖို့ပြည်နယ်အစိုးရကအမိန့်ထုတ်ထားတာပါ။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကတော့လုပ်ငန်းတွေအကြောင်းတွေပြန်ဖွင့်ဖို့အမြဲတစေတိုက်တွန်းနေပြီးသူ့ကိုထောက်ခံသူအများစုကလည်းလုပ်ငန်းတွေပုံမှန်တိုင်းပြန်လည်ပတ်ဖို့သက်ဆိုင်ရာဒေသခံအာဏာပိုင်တွေကိုစနပြတောင်းဆိုတိုက်တွန်းနေကြပါတော့ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီတစ်ပတ်တော့ကမ္ဘာတလွှာလူပေါင်းတန်းနဲ့ချီးပြီးအခုဆက်ခံနေရတဲ့COVID-19 virus ပိုးရဲ့ mutation လို့ခေါ်တဲ့သတိပြောင်းလဲမှုဆင်ခဲဖြစ်တာဟာဘလောက်ရေးပါတယ်ဆိုတာကိုပြောပြပေးပါမယ်။ယူတာပြည်နယ်ဘရီခမ်မြန်တက္ကသိုလ်ကအနုစည်းဝတ်ပေးတာဘွဲ့တော်ကျောင်းသူမတ်ခင်စာဝင်းကေကိုနည်းနဲ့တင်ပြပေးပါမယ
်။mutation ဆိုတဲ့သဘောလေးကိုလည်းလည်းဆက်ပြီးရှင်းပြပေးတာပြောင်းနေတဲ့သဘောပေါ့နော်
မျိုးဗီဇာ mutation ဆိုတဲ့ဟာကြတဲ့စီလီယံဘာသာပြန်ရင်တော့မျိုးဗီဇာဆင်ခဲပြောင်းလဲသွားတာပေါ့နော်ဘယ်လိုမျိုးပြောင်းလဲသွားလဲဆိုတဲ့ဟာကြ virus တွေမှာဆိုရင်သူကဒီလူကိုပဲဓာတ်လိုက်ကူးနေတာလည်းရှိသူတခြားသတ္တဝါကနေလူကိုပြောင်းလာတယ် virus မျိုးတွေလည်းရှိတယ်အခုမှပြောရမယ်ဆိုရင် HIV လိုမျိုးဟာမျိုးဆိုအရင်တော့သူတို့ပြောင်းခဲ့တယ်မြောက်တွေမှာတော့ normal သူ့သူဖြစ်နေတော့မှပုံမှန်သမယိုးကျဖြစ်နေတာပဲဒါပေမဲ့လူတွေစီပြောင်းလာတယ်ဆိုလူတွေစီမှာပို့ပြီးတော့ရောဂါတွေဖြစ်လာကြတယ်အဲ့လိုနေရာတွေတရားကိုပြောင်းလဲမျိုးဗီဇာကနည်းနည်းလေးတော့ပြောင်းလာတယ်ဘာလို့လဲဆိုတော့ကူးတဲ့အကောင်မတူတဲ့အတွက်ကြောင့်မလို့ဝင်ရတဲ့ပုံစံဝင်တဲ့အခါမှာ cell တွေပေါ်ဘယ်လိုမျိုးပေါင်းလဲနောက်ပြီးတော့လူတွေရဲ့ cell တွေကိုရောက်သွားပြီးဘယ်လိုမျိုး effect တွေပြန်ဖြစ်တယ်ဆိုတဲ့ဟာတွေကကွာသွားတယ်အဲ့လိုမျိုးတို့လူတွေရဲ့ cell တွေကိုရောက်သွားပြီးအသက်ရှင်လို့ရအောင်လို့တို့ရဲ့မျိုးဗီဇာနည်းနည်းလေးတော့ပြောင်းလာတယ
် COVID-19 ရောဂါဖြစ်တဲ့ဒီ SARS-CoV-2 ပါဘယ်တရွာနေပြီးတော့ဒီ virus ပိုးရောက်လာတယ်ဘယ်မှာစတယ်ဆိုတဲ့ origin လေးပေါ့နော်ပြောပြပေးပါ
COVID-19 ကသူ coronavirus family virus ပေါ့ coronavirus ကသူ့သူမိသားစု virus အကြီးတစ်ခုရှိရယ်သူ့မှာပုံမှန်တိုင်းဆိုလို့ရှိရင်လူတွေကဖြစ်နေတဲ့ပုံမှန်တိုင်းဟာဟိုစောင်းနေမှာအေးမိနှာစီးချောင်းဆိုအဲ့လိုအေးမိတဲ့ခါမျိုးကိုယ်လက်တွေနာတယ်အဲ့လိုမျိုးဟာမျိုးဟိုဖြစ်တဲ့ virus ပဲဆိုတော့သူကဒီ virus တစ်ခုကသူလူရဲ့ဝင်သွားပြီဆိုတော့အေးမိလို့ဆိုလို့ရှိရင်လူတွေကဗာစေးမမတော့လဲသူ့သူတစ်ပတ်နှစ်ပတ်လောက်နေပြန်ပြောက်သွားတာကြီးပဲလေမကြောက်ဆိုရင်3-4ရက်နဲ့အေးမိတာပျောက်တယ်အဲ့လိုမျိုး virus အပွဲဝင်နေရတယ်ဒါပေမဲ့သူကအဲ့ဒီမှာမှဒီ SARS-CoV-2 ပေါ့နော်သူကကြတော့သူ့ရဲ့အခုအစကသူ့ရဲ့ ancestor သူ့ရဲ့ဘိုးကြီးကလင်းတို့တွေစီမှာကူးတယ်လင်းတို့တွေစီမှာရှိတယ် virus အဲ့ဒီ virus ကနေပြီးတော့သူကဒါရိုက်ဖြစ်စေအခုတစ်ဆင့်ကူးတယ်ဆိုတာမျိုးလည်းရှိတယ်ဘလိုမျိုးဆိုတော့တေချာအတိမပြည့်ရသေးပေမဲ့ဒီလင်းတို့မှာရှိတဲ့ virus ကနေပြီးတော့သူကနည်းနည်းလေးပြောင်းပြီးတဲ့ခါကျတော့လူတွေကိုရောက်လာတယ်ပေါ့ကတော့သူမိသားစု virus မှာဆိုလို့ရှိရင်သူကအဖွဲခွဲလေးတွေကတော့အများကြီးအဖွဲခွဲက၄ခွဲရှိတယ်။အဲအဖွဲခွဲ၄ခွဲမှာသူကနှစ်ခုကဒါအဲ၄ခု alpha beta delta gamma အဲ၄ခုရှိတယ်တဲ့မှာ alpha နဲ့ beta အဖွဲနှစ်ခုကဒါလူတွေကိုကူးနိုင်တယ်။ဂျန်တဲ့ဟာတွေကကျတော့နွားတွေစိတ်တွေအဲ့လိုမျိုးငှက်တွေအမျိုးမျိုးမှာကူးတာတွေရှိခဲ့တယ်ပေါ့။အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်က beta ပေါ့။ alpha ကကျတော့ဒါရိုးရိုးနှာစီးချောင်းဆိုတာမျိုးbeta အဖွဲ့မှာဆိုလို့ရှိရင် SARS ဖြစ်ခဲ့တဲ့ဟာရှိတယ် MERS ဖြစ်ခဲ့တဲ့ဟာရှိတယ် MH3 ဆိုအဲ MERS လို့ပုံစံမျိုးဟာမျိုးဖြစ်ခဲ့တဲ့ဟာရှိတယ်ဒါမှမဟုတ် AD အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်ကတော့ သူနဲ့မျိုးပြီးစားချင်း 96.2 ရာခိုင်နှုန်းတူတဲ့ဟာကတော့နင်းတို့တွေစီမှာတွေ့ရပါတယ
်ဒီနင်းတို့တွေမှာကနေပြီးတော့သူတို့စီမှာငကိုရဲ့ဗိုင်းရပ损အများကြီးရှိတယ်လို့သိတာပါဆိုတော့ဒီလူကူးဖို့အတွက်ပေါ့နော်ဟိုကဖြစ်လာတဲ့အကြောင်းရင်းနဲ့နည်းနည်းပြောပြပေးပါဒီနင်းတို့တွေမှာရှိတဲ့ဗိုင်းရပ်ကလူကိုဘယ်လိုကူးလာလဲဆိုတာနည်းနည်းပြောပြပေးပါ
ဆိုတော့ဒီ SARS-CoV mask ကလည်းသူကလည်းဒီလင်းတို့တွေဇီးကနေပြီးတော့မူရင်းဖြစ်ပြီးတော့ဒီဘက်တစ်ဖြည်းဖြည်းနဲ့သူကခလဲကောင်ပဲခလဲကောင်ကနေခလဲချားကန်ကောင်ပဲဖြစ်စေကူးလာတဲ့ဟာပေါ့နော်အစစ်စစ်စင်ကဲပြောင်းလဲပြီးတော့ကူးလာတဲ့ဟာပေါ့ဒီလင်းတို့တွေဇီးကနေဘယ်လိုမျိုးကူးသလဲဆိုတဲ့ဟာတော့အခုထိကဒါရိုက်ကူးသလားခလဲချားကန်ကောင်ကနေကူးသလားခလဲချားကန်ကောင်ဆိုအခုဒီ COVID-19 ဆိုရင်သူကတော့ပြောနေကြတာဒီသင်းခွေကြလို့အကောင်လေးတွေစီကနေပြီးတော့ဗောနော်ကူးတယ်ဗောအဲ့လိုသင်းခွေကြလို့အကောင်လေးတွေစီကနေတဆင့်ခံပြီးတော့ကူးသလားဒါကတော့အငင်းပွားနေတော့မယ်ဗောနော်ဒါမဲ့သေချာတာတခုကတော့ဒီသူ့ဟိုဗိုင်းရပ်စ်ကဒီလူစီမှာဖြစ်နေတဲ့ဗိုင်းရပ်စ်နဲ့လူတို့စီမှာရှိနေတဲ့ဗိုင်းရပ်စ်နှစ်ခုကိုရှင်ကြည့်မယ်ဆိုလို့ရှင်တော့တိတ်ပြီးတော့ပြောင်းလဲတာတိတ်မရှိဘူး percentage နည်းနည်းလေးပဲရှိသေးတယ်ဗောနော်ပြောလို့ရပါဆိုတ
ော့အဲ့လိုမျိုးဗောနော်ကြောင်းလဲတာတိတ်မရှိတာဘယ်လောက်များအန္တရာယ်ရှိပါလဲဒီလူကိုကူးလာတဲ့ဆိုင်နဲ့ဘယ်လောက်အန္တရာယ်ရှိလဲပြောပြပေးပါ
ဟုတ်ကဲ့ပါပြောင်းလဲတာတိတ်မပြောင်းသေးတဲ့ဟာနှစ်ပြောင်းဒီကနေပြီးတော့သူ့ရဲ့မူရင်းကနေပြီးတော့ဒီလူစီကိုရောက်တဲ့အချိန်မှာတိတ်မပြောင်းရသေးဘူးဆိုသူ့မှာပြောင်းလဲနိုင်ချေရှိတယ်ပေါ့နော်ဟို SARS to MERS တော့ SARS ဆိုလို့ရှိရင်က89သူ့ရဲ့မူရင်းစင်းမြင့်နေဆိုသူက89ရာခိုင်နှုန်းလောက်ပဲတူတယ်နောက်ဟို MERS ဆိုလို့ရှိရင်လည်းသူ့ရဲ့မူရင်းစင်းမြင့်နေဆို50ရာခိုင်နှုန်းလောက်ပဲတူတယ်အဲ့လိုမျိုးတွေရှိခဲ့တယ်ပေါ့ဆိုတော့ဒီကောင်ကသူက96.2 ရာခိုင်နှုန်းလောက်တူတယ်ဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့ပြောင်းရင်ဘာတွေထပ်ပြောင်းမလဲဆိုတဲ့ဟာမျိုးတွေကရှိတယ်ဟိုဘင်းတော့ကနေပြီးတော့အပီးတိုင်တောင်သူကမပြောင်းရသေးဘူးပေါ့နော်အသေးချာတောင်မပြောင်းရသေးတော့အကြောင်းလူတွေစီကိုရောက်တဲ့အချိန်မှာဆိုတဲ့အခါကျတော့ဟိုရုတ်တရက် shock ရသလိုဖြစ်ပြီးတော့အမှလူကဘယ်လိုပြန်လောက်ရလူရဲ့ခုခံကဘယ်လိုပြန်လောက်ရမယ်ဆိုတဲ့ဟာမသိဘူးဖြစ်နေတာပေါ့နော်ခုလုံးနေတဲ့ကုသဇေတို့ကဝယ်ဇေတို့ကဒီ virus ရဲ့ဒီအခွန်ပေါ်ကဒီစူးရှုံလေးကိုသူက target လုပ်နေတယ်။ဇက်ခါကျတော့ဒီစင်ကဲပြောင်းလဲမှုတွေဖြစ်သွားပြီဆိုလို့ရှိရင် virus ရဲ့ရောဂါပေးနိုင်စွာဒါမှမဟုတ်ရောဂါပြင်းထန်နိုင်စွာအဲ့ဒါမျိုးတွေကပြောင်းလဲသွားမလားဆိုတဲ့ဟာတွေကိုတော့ကြိုပြီးတော့စဉ်းစားဆင်ခြင်ရမှာတော့
ဆိုတော့ဒီကတတော်အန္တရာယ်ရှိရပါတော့
။ဟုတ
်သူ့ရဲ့မူလကနေပြီးတော့ပုံစံပြောင်းသွားတာနဲ့အမြန်အန္တရာယ်ပေးနိုင်တဲ့ပုံစံကလည်းပြောင်းသွားတယ်ပေါ့နော
်ပြောင်းသွားပါတယ်1918-1920လောက်ကဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်စပိန်တို့ကသူတို့ကမ္ဘာကပ်ပဲ Spanish flu ဆိုပြီးတော့သူတို့ခေါ်တယ်ပေါ့နော်အခု New York flu pandemic လို့လည်းခေါ်တယ်သူကအဲ့ဒီဟာမှာဆိုလို့ရှိရင် first wave second wave ကသူက first wave ကသူက virus မပြောင်းခင်ပေါ့နော် virus ကလည်းကူးတယ်ပြီးတော့ပြန်ကျသွားတယ်ကြောက်ရတဲ့ဟာပြီးသွားတဲ့ခါကျမှနောက်တစ်ချိန်ထပ်ပြီးကူးတယ် first wave မှာဆိုလို့ရှိရင်အခုချိန်ဖြစ်ဖြစ်ချင်းဆိုရင်အသက်ကြီးတဲ့လူတွေကို target ထားမယ်နောက်ပြီးတော့ပေါ့နော်ယောဂခံရှိတဲ့လူမမတွေကို target ထားမယ်ဒါပေမဲ့တကယ်လို့ virus ကဒီစင်ကဲပြောင်းလဲမှု mutation ဖြစ်သွားပြီဆိုလို့ရှိရင်သူ့ရဲ့ target လုပ်တဲ့ population ကလည်းပြောင်းသွားနိုင်တယ်အခုအသက်ကြီးတဲ့ဟာယောဂခံရှိတဲ့လူတွေဖြစ်ပေမဲ့ပြောင်းသွားပြီဆိုရင်ယောဂဖြစ်နိုင်စံပို့ပြီးတော့ပြင်းထန်လာပြီဆိုရင်ကလူငယ်တွေဖြစ်လာနိုင်တာကလေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးပေါ့နော်ပုံစံပြောင်းသွားတယ်ဆိုလို့ပို့ပြီးတော့ဆိုးလာနိုင်တယ်ဘာလို့အဲ့ဒါကြောင့်မဖြစ်ရခင် second wave ကိုမတိုင်ခင်ကိုကာကွယ်ဆေးကိုထုတ်ကြမယ်ဆိုပြီးတော့အခုစိုင်းပြင်းနေကြတာပါဟုတ
်မကင်ဆာဝင်းပြည့်ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရပါစေနောက်တစ်ပတ်မှာပြန်ပြီးဆက်ပါ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဒီနိုင်ငံဟာ American ပြည်ထောင်စုအတွက်စီးပွားရေးအရေးပါမှုနဲ့မြို့သားလူညုံရေးတို့အတွက်ရေရှည်ချင်းချောက်မှုဖြစ်တယ်လို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုညွှန်ကြားရေးမှူး Christopher Ray က Hudson Institute ကိုပြောကြားတဲ့မင်းကွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီဟာကန္တဆောင်မှာဝင်ရောက်ထိုးဖောက်နေပြီးစီးပွားရေးနဲ့နေပညာပိုင်းဆိုင်ရာမှာကမ္ဘာထိပ်တန်းနိုင်ငံဖြစ်ဖို့နှစ်ကာလရှည်ကြာစွာစူးစမ်းလှုပ်ဆောင်နေတယ်လို့ Christopher Ray ကပြောပါတယ်။
But it's waging that fight not through legitimate innovation, not through fair and lawful competition.
ဒါပေမဲ့ရှင်းနေတာကဥပဒေပေါင်းတွင်းကဒီထွင်ကြံစားတဲ့နီလန်းနဲ့တိုက်ပွဲဝင်နေတာမဟုတ်တဲ့အပြင်တရားမျှတတဲ့ရှင်ပြန်မှုကိုလှုပ်ဆောင်နေတာမဟုတ်သလိုအမေရိကန်ပြည်ထောင်စုမှာအမျက်တနှုတ်တန်ဖိုးထားတဲ့လွတ်လပ်စွာတွေးခေါ်မှုလွတ်လပ်စွာပြောဆိုမှုနဲ့ဒီထွင်ကြံစားမှုတွေသူ့ပြည်သူတွေကိုပေးပြီးဆောင်ရွက်နေခြင်းမဟုတ်ပါဘူး။တကယ်တော့တရုတ်နိုင်ငံဟာအင်အားကြီးစူပါပါဝါနိုင်ငံဖြစ်လာဖို့အတွက်တနင်္ဂနွေလုံးအတိုင်းတာနဲ့မရရတဲ့အနည်းနဲ့လှုပ်ဆောင်နေတာဖြစ်ပါတယ်လို့ FBI GK ကပြောပါတယ် အဲ့ဒီလိုလှုပ်ဆောင်နေတဲ့နီလာနေတဲ့မှာစီးပွားရေးအရာတချို့လို့မှု data အချက်လက်တွေခိုးယူမှုညာနာမှုပိုင်ခွင့်ကိုခိုးယူမှုတစိုးလက်ဆောင်ပေးမှုအာရမပြန်ပေးဆွဲရယူမှုတို့အပြင်ကျွန်တော်တို့ရဲ့အစိုးရသဘောထားပြောင်းလဲလာအောင်အကြက်ကန်လှုပ်ဆောင်နေတဲ့အပြင်ကျွန်တော်တို့ပြည်သူတွေရဲ့ဥတီချက်ပြောင်းလဲသွားအောင်ဒီမိုကရေစီအပေါ်ယုံကြည်မှုနဲ့အဲ့ဒီတန်ဖိုးတွေကျဆင်းလာအောင်လှုပ်ဆောင်နေပါတယ်အဲ့ဒီလိုအပုတ်ချမကောင်းပြောဆိုတဲ့လုပ်ရက်တွေကိုတရုတ်ကွန်မြူနတီပါတီကလှုပ်ဆောင်နေတာဖြစ်တယ်လို့ FBI ညွှန်ကြားမှု Christopher Ray ကဆက်ပြောပါတယ
် This is not about the Chinese people and it's certainly not about Chinese Americans For generations people have journeyed from China to the United States
ဒါဟာတရုတ်ပြည်ကိုပြောနေတာမဟုတ်လို့တရုတ်အမေရိကန်လူမျိုးတွေကိုပြောနေတာလည်းမဟုတ်ပါဘူးတရုတ်နိုင်ငံသားတွေဟာသူတို့ကိုယ်တိုင်နဲ့သူတို့မိသားစုဝင်တွေအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်မှုကိုခံစားနိုင်ဖို့အတွက်မျိုးဆက်ပေါင်းများစွာအမေရိကန်ကိုရှေ့ပြောင်းနေထိုင်လာခဲ့ကြတာပါသူတို့ရဲ့ပါဝင်လာမှုတွေကြောင့်ကျွန်တော်တို့လူမှုအသံဝိုင်းဟာပိုပြီးတိုးတက်ကောင်းမွန်လာခဲ့ပါတယ်လို့ FBI အကြီးအကဲကပြောပါတယ်ဒီတော့ဒီမှာပဲတရုတ်အစိုးရနဲ့ကွန်မြူနတီပါတီတို့ဟာရှီတာပြီးဖြစ်တဲ့စံတန်မိုးတွေဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေပါတယ်ကွန်မြူနတီပါတီအတွင်းရေးမှူးချုပ်ရှီကျင့်ဖင်ဖွဲ့စည်းထားတဲ့Fox Hunt ဆိုတဲ့အကျင့်ပြတ်ခြားစားမှုတပ်ပြည့်ရေးအစီအစဉ်ကိုလည်းညွှန်ကြားရေးမှူးရေးကထောက်ပြခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံပြင်ပမှာနေထိုင်ကြတဲ့တရုတ်လူမျိုးတွေကိုပြစ်မှတ်ထားလွတ်ဆောင်တဲ့လုပ်ရဖြစ်ကြောင်းစန့်ကျင်ဘက်နိုင်ငံရေးအုပ်စုတွေလွန်ကျူးစွာဖြစ်ပေါ်နေတဲ့တရုတ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ထုတ်ဖော်ပြောဆိုသူတွေကိုရည်ရွယ်တဲ့လုပ်ရဖြစ်တယ်လို့ဆိုပါတယ်။တရုတ်လူမျိုးတယောက်အနေနဲ့ပြည်မကြီးကိုပြန်လာမလား၊ကိုယ့်ကိုယ်ကိုအဆုံးစီရင်မလားလို့ချင်းချောက်မှုရှိခဲ့တာကိုလည်းဥပမာပေးပြောကြခဲ့ပါတယ်။သူတို့နဲ့သူတို့မိသားစုဝင်တွေချင်းချောက်ခံရသလိုပြပမှာရှိနေသူတွေကိုအသုံးချနိုင်မှုအတွက်နိုင်ငံအတွင်းမှာရှိနေတဲ့သူတို့ရဲ့မိသားစုဝင်တွေကိုဖမ်းဆီးထိန်းသိမ်းခြင်းလည်းခံကြရပါတယ်။တရုတ်နိုင်ငံကအဲ့ဒီလိုနိုင်ငံတော် policy အဖြစ်ချမှတ်လွှတ်ဆောင်နေတာတွေကိုပုံစံတူပြန်လည်လက်တုံ့ပြန်ဖို့လိုအပ်တယ်လို့လည်း FBI ညွှန်ကြားရေးမှူး Ray ကပြောပါတယ်။ဒီချင်းချောက်မှုတွေကိုထိရောက်စွာတုံ့ပြန်တယ်ဆိုတဲ့နေရာမှာတရုတ်နိုင်ငံနဲ့စီးပွားရေးဆက်ဆံမှုမပြုလို့ရဘူးလို့မဆိုလိုပါဘူး။ဒါပေမဲ့တရုတ်ဘက်ကကျွန်တို့ရဲ့ရာဇဝတ်မှုတွေနဲ့နိုင်ငံတကာစံနှုန်းတွေကိုချိုးဖောက်လာမယ်ဆိုရင်ကျွန်တို့ဘက်ကတိခံခွင့်လွတ်ပေးမှာမဟုတ်ပါဘူးကျွန်တို့နိုင်ငံရဲ့တည်ထင်ကြံစမှုစွမ်းအားအတွေးအခေါ်နဲ့လူမှုဘဝတွေကိုတာဝန်သိအမေရိကန်ပြည်သူတွေရဲ့ကူညီပံ့ပိုးမှုနဲ့အတူ FBI အနေနဲ့အမေရိကန်အစိုးရနဲ့လက်တွဲပြီးတရုတ်ဘက်ကတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဆောင်ရွက်သွားမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
စနေနေ့မနေ့ကပတ်စဉ်ကဏ္ဍကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးတရေအချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်အမေရိကန်ပြည်တော်စုတွေကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြော့ပြန်အဖြစ်များနေတဲ့ပြည်내ရေအနေနဲ့တားပစ်ချက်တွေကိုရုတ်သိမ်းပြီးပြန်ဖွင့်ပေးဖို့စီစဉ်နေတာတွေကိုရွှေ့ဆိုင်းထားဖို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းတာဝန်ရှိသူဒေါက်တာအန်တိုနီဖောက်ချီကတောင်းဆိုလိုက်ပါတယ်။ဒေါက်တာဖောက်ချီကပြည်내ရေအနေနဲ့အသွာလာလုံးလုံးလျားလျားပြည်ပြင်းတာမျိုးပြုလုပ်ဖို့မလိုအပ်ပေမဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့အနည်းငယ်စောင့်ဆိုင်းနေတယ်လို့သူကပြောပါတယ်။ဒိုဘာလာ၃ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာတိုင်ငင်ပြုလုပ်နေတဲ့ရွေးကောက်ပွဲဘဲဆွဲစည်းရုံးပွဲတွေကိုရုရှားတရုတ်နဲ့အီရန်နိုင်ငံတွေဝင်ရောက်ဆွတ်ဖက်နေတယ်လို့အမေရိကန်အမျိုးသားတံပြန်ထောက်လိုက်ရတဲ့လုံခြုံရေးဌာန NCSC ညွှန်ကြားမှု William Alvanina ကသတိပေးပြောကြားလိုက်ပါတယ်။ဗီယက်နမ်နိုင်ငံကိုရောက်နေတဲ့မြန်မာသင်္ဘောသားတဦးမှာ COVID ရောဂါကူးစက်နေကြောင်းဗီယက်နမ်အာဏာပိုင်တွေကတောက်ချာနေမှာပြောကြားလိုက်တာကြောင့်ဗီယက်နမ်နိုင်ငံရဲ့လူနာမှတ်413ဦးမြောက်ဖြစ်လာခဲ့ပါတယ်။အသက်32နှစ်အရွယ်အဲ့ဒီသင်္ဘောသားဟာဂျပန်နိုင်ငံကနေဇွန်လ16ရက်နေ့ကထွက်ခွာလာတာဖြစ်ပြီးဗီယက်နမ်နိုင်ငံဟောင်ကောင်စကန်ကိုဇွန်လ23ရက်နေ့မှာဆက်ရောက်လာခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်စစ်ပဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အရှေ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့အတွက်အရေးပါတဲ့နေရာတွေမှာအသုံးချဖို့ဂျာမနီနိုင်ငံကကမ္ဘာစံတယိကာအဖွဲ့ WFP ကတစင်အမေရိကန်ဒေါ်လာ၄သန်းခွဲလှူဒန်းလိုက်ပါတယ်။COVID-19 ကရောဂါကာလအတွင်းမြန်မာအပါအဝင်အာဆီယံနိုင်ငံတွေကပြည်သူတွေကျန်းမာရေးဘဝရရှိခံစားစေဖို့ရည်ရွယ်ပြီးနိုင်စင်ဘဝမှာဘယ်လိုတက်ကြွလှုပ်ရှားနေထိုင်ရမယ်ဆိုတဲ့နည်းလမ်းတွေလက်ချင်ကန်တွေပြထားတဲ့ #beactive ပညာပေးဗီဒီယိုဇလန်တူကိုအာဆီယံနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA နဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့တို့ပူးပေါင်းပြီးထုတ်လုပ်တင်ဆက်ထားပါတယ်။ဗီဒီယိုထဲမှာအာဆီယံဒေသကနိုင်ငံအလိုက်ဘောလုံးအကြော်မာတွေပါဝင်သေးဆောင်ထားပါတယ်။စနေနေ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တဲ့ရှင်များကိုစိတ်တပြားရှင်လန်းချမ်းမြေပါစေကျွန်တော်ရဲမထော်ပါ
This program has come to you from the Voice of America, Washington.